Welcome to the Voice of America in Burmese.
Minglam nakhe ma shin 2019 ခုနှစ်မေလ29ရက်ဗုဒ္ဓဦးနေ့မြန်မာခင် VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 2440 51တို့ကနေနားဆင်နိုင်သလို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်း radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါပါရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမခင်းမြတ်သက်ပါဒီမနက်ခင်းသတင်းတွေကိုမတ်သိညိထိုင်တဲ့အတူညင်ညာပေးပါပါ EU ဥရောပသမဂ္ဂမှာပါလီမန်ရွေးကောက်ပွဲတွေကျင်းပပြီးတဲ့နောက်အခု EU ရဲ့ထိပ်တန်းယာရုတွေအတွက်ရွေးချယ်ဖို့လုပ်နေကြပါပြီဥဝီရသူကိုအနောက်ပိုင်းခင်တရားရုံးကအင်ကာနေမှာဖန်ဝရန်ထုတ်လိုက်ပါတယ်ဂျပန်နိုင်ငံတိုကျိုမြို့နားမှာဓာသမာထုရဲ့တိုက်ခိုက်မှုကြောင့်သေဆုံးသူတွေထဲမှာမြန်မာနိုင်ငံဆိုင်ရာဂျပန်နိုင်ငံခြားရေးဝန်ထမ်းတဦးလည်းပါဝင်နေကြောင်းသိရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမှတ်ခွာနေပြီ
ကောင်းပါပြီရှင်အခုဆက်ပြီးတော့နားဆင်ကြရမယ်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်အင်းဒင်ရွာကလူသတ်မှုကိုပထမဆုံးရေးသားဖော်ထုတ်ခဲ့ပြီးထောင်နှံကြခံခဲ့ရတဲ့သတင်းတော့နှစ်ဦးဟာအခုတော့အမေရိကန်မှာလာရောက်ပြီးတော့ပူလစ်ဇာဆုကိုကိုယ်တိုင်လက်ခံယူနေကြပါပြီ
ကျွန်တော်ကဒီကျော်ဆုမှာဒီကျွန်တော်အနေနဲ့ဒီရိုက်တာသတင်းထောင်လူပေါကန်ကွားတည်းရဲ့ကိုစားဒီနေရာကနေအထူးကျေးဇူးတင်ကြောင်းပြောကြားလို့ပ
ါ Hi everyone my name is Walong I feel very humble and greatly honored to be here I want to thank police committee and everyone who
တရင်တော့ကိုကျော်စိုးဦးနဲ့ကိုဝါလုံးတို့စုယူစဉ်ပြောကြားသွားတဲ့အတန်းတွေကိုနားဆင်ကြရတာပါအခုနိုင်ငံတကာသတင်းတွေထုတ်လွှင့်ပြီးနားဆင်ကြရမှာပါရှင့်ဒါကအမျိုးသားရေးအစွန်းရောက်စိတ်ပြင်းထန်တဲ့ဥဝီရသူကိုရန်ကုန်အနောက်ပိုင်းခရိုင်တရားရုံးတရားသူကြီးကတရားစွဲလိုက်ပါတယ်နောက်နိုင်ငံတကာသတင်းတော်တို့ကိုလည်းကြားကြရဖို့ရှိပါတယ်ရှင့်အခုရန်စုံတော်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်သိန်းကြီးထိုက်တို့ပြောပြပေးပါမယ်ရှင့်
နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ EU ဥရောပသမဂ္ဂမှာပြီးခဲ့တဲ့သတင်းပတ်ထဲက EU ဥရောပသမဂ္ဂပါလီမန်ရွေးကောက်ပွဲတွေကျင်းပပြီးခဲ့တဲ့နောက်မှာအခုဥရောပခေါင်းဆောင်တွေဟာသူတို့နှစ်သက်တဲ့သူကို EU ရဲ့ထိပ်တန်းယာရုတွေအတွက်ရွေးချယ်ဖို့လုပ်နေကြပါပြီ။ဒါပေမဲ့ကော်မရှင်ဥက္ကဋ္ဌရွေးချယ်ရေးမှာတော့သဘောထားမှန်တိုက်ဆိုင်မဲ့ဖြစ်နေကြပါတယ်။လက်ရှိ EU ကော်မရှင်ဥက္ကဋ္ဌယန်ကလော့ဒ်ယန်ကာရဲ့တက်တန်းဟာအောက်တိုဘာလမှာကုန်ဆုံးတော့မှာပါဒါပေမဲ့ဥရောပမှာစီးပွားရေးအင်အားကြီးဖြစ်တဲ့ဂျာမနီနဲ့ပြင်းတဲ့နှစ်နိုင်ငံတည်းကဘယ်သူကိုရွေးချယ်မယ်ဆိုတာကိုမဆုံးဖြတ်နိုင်သေးပါဘူးရွေးချယ်မယ်သူကို EU ပါလီမန်ဇူလိုင်လရဲပြန်ပြီးစတဲ့အခါမှာလွှတ်တော်မှ950တယောက်ကနေအတည်ပြုပေးရမှာဖြစ်ပါတယ်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကော့ကတော့ဂျာမနီနိုင်ငံသားမန်ဖရက်ဝေဘာကိုရွေးချယ်ခြင်းတူပါဝေဘာဟာ2014ခရဲကစပြီးတော့ EU ပါလီမန်မှာအကြီးဆုံးအဖွဲ့ကြီးဖြစ်တဲ့ Conservative Europe ပြည်သူပါတီရဲ့ခေါင်းဆောင်လည်းဖြစ်ပါတယ်။ပြင်သစ်သမ္မတ Emmanuel Macron ကတော့ဂျာမနီအစိုးရအဖွဲ့မှာတာဝန်ထမ်းမဆန်းဆောင်ခဲ့ဘူးတဲ့ဝေဘာကိုသဘောမကျဘဲဒိန်းမတ်နိုင်ငံက Margrethe Vestager နဲ့ပြင်သစ်နိုင်ငံသား Michael Barnier တို့နှစ်ဦးတည်းကတဦးကို EU Commission ဥက္ကဋ္ဌဖြစ်အမည်စင်းတင်သွင်းခဲ့ပါတယ်။ Spain ဝန်ကြီးချုပ် Pedro Sánchez ကလည်းသူတို့လို Socialist Party ဖြစ်တဲ့ Dutch လူမျိုး France Timmermans ကိုသဘောကျကြောင်းနဲ့သူကအရေးချင်းရှိပြီးအတွေ့အကြုံချင်းချက်တယ်လို့လည်းပြောပါတယ်။ဥရောပခေါင်းဆောင်တွေက EU ရဲ့နိုင်ငံရေးကိုအကောင့်ထည့်ဖို့တဲ့ဥရောပကောင်စီအကြီးအကဲယာရုကိုလည်းရွေးချယ်ကြမှာဖြစ်ပါတယ်။လက်ရှိဥရောပကောင်စီအကြီးအကဲက Poland နိုင်ငံသား Donald Tusk ဖြစ်ပါတယ်။ဒါအပြင်ဥရောပဗဟိုဘဏ်နဲ့EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲယာရုတွေကိုလည်းရွေးချယ်ကြမှာဖြစ်ပါတယ
်။အမေရိကန်သမ္မတရွေးကောက်ပွဲကလာမယ့်2020ပြည့်နှစ်နိုဝင်ဘာရောက်မှကျင်းပမှာဖြစ်ပေမဲ့လို့လဲ Republican သမ္မတ Donald Trump နဲ့သူ့ကိုအနိုင်ရဖို့ကြိုးစားနေတဲ့ Democrat ကိုယ်စားလှယ်လောင်းနေတဲ့မှာဦးဆောင်နေသူဒုတိယသမ္မတဟောင်း Joe Biden တို့ကတော့အပြန်အလှန်ထိုးနှက်ပြောဆိုနေကြပါပြီ။ဂျပန်နိုင်ငံလေးရတိုက်ခီးစဉ်အတွင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ကော့ပီယိုက်ဆူမိုနဗန်းပွဲချီနောက်ဂျပန်ဧကရာဇ်နာရူဟီတိုနဲ့တွေ့ဆုံခဲ့ပေမဲ့လို့လဲသမ္မတထရန့်ကသူ့ရဲ့ဒုတိယသက်တမ်းပြန်လည်ရွေးကောက်ခံရေးအပေါ်မှာစိတ်ကရောက်နေပြီးအမေရိကန်နိုင်ငံရဲ့စစ်တမ်းတွေအရာဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်လောင်းရှင်ပြန်ဘက်နှစ်ဒါဇင်ကျော်ထဲမှာထိတ်ဆုံးကရှိနေတဲ့မစ္စတာဘိုင်ဒန်ကိုထိုးနှက်ပြောဆိုပါတယ်ပုံမှန်အဖြစ်တော့အမေရိကန်သမ္မတတွေတန်တမာရေးမစ်ရှင်နဲ့နိုင်ငံခြားခီးသွားနေချိန်မှာပြန်ဘက်ကိုနိုင်ငံရေးအရာထိုးနှက်တာတွေရှောင်ကျဉ်လေးရှိပြီးအပြန်အလှန်အားဖြင့်သူတို့ရဲ့နိုင်ငံရေးပြန်ဘက်တွေကလည်းနိုင်ငံရေးခြားခီးစဉ်အတွင်မှာထိုးနှက်ပြောဆိုလို့မရှိတာကဆဲဇူနစ်တွေနဲ့ချီပြီးတော့ရှိခဲ့တာပါအမေရိကန်နယ်ပွားအမေရိကန်အာဖရိကန်နယ်ပွားအမေရိကန်အချင်းသားတွေကိုနှိရှေထောင်နှံတွေချမှတ်နိုင်ရေးလုပ်တဲ့ 1994ခုနှစ်ပြည်မှုဆိုင်ရာဥပဒေပြဋ္ဌာန်းချိန်မှာအထက်လွှတ်တော်အမတ်တဦးရဲ့အခန့်ကဏ္ဍကိုထောက်ပြပြီးအိမ်ငိုင်နေတဲ့ဂျိုးဘိုင်ဒန်ဆိုပြီးသမ္မတထရန့်ကတိုကျိုမြို့တော်ကနေထိုးနှက်ပြောဆိုခဲ့တာပါ။ဒါ့အပြင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကဂျိုးဘိုင်ဒန်ဟာညံ့ရီနှိမ့်သူလို့ပြောဆိုခဲ့ပြီးသူ့အနေနဲ့လည်းသဘောတူတယ်လို့သမ္မတထရန့်ကသတင်းစာရှင်းလင်းပွဲမေးမြန်းမှုကိုဖြေကြားခဲ့ပါတယ်။Mr. Biden ရဲ့ရွေးကောက်ပွဲစည်းရုံးရဲ့အဖွဲ့ဘက်ကတော့သမ္မတ Trump ဝါရှင်တန်ကိုပြန်လည်ဆက်ရောက်လာတဲ့အင်္ဂါနေ့နေကင်းပိုင်းအထိစောင့်ပြီးတော့မှတုံ့ပြန်ချက်ထုတ်ပါတယ်။သမ္မတရဲ့မှတ်ချက်စကားကအင်ဘူရိုရဲ့ဂုဏ်သိက္ခာနဲ့မတန်ဘူးလို့ Mr. Biden ရဲ့ပြောခွင့်ရကပြောဆိုခဲ့ပါတယ်
။ American သမ္မတ Donald Trump ရဲ့တမက်ဖြစ်သူ Jared Kushner ဟာသူ့ရဲ့အရှိလေပိုင်းငင်းချင်းဆန်အစီအစဉ်အတွက်ထောက်ခံပံ့ပိုးမှုတွေရယူဖို့အတွက်၃ရက်ကြာခီးထွန်းနေပြီးအင်္ဂါနေ့မှာတော့ Morocco ကိုရောက်နေပါတယ်။သူက Iran ဆိုင်ရာ American အထူးကိုယ်စားလှယ်Brian Hook နဲ့ American ပြည်ထောင်စုနိုင်ငံတကာညှိနှိုင်းမှု Jason Greenblatt တို့နဲ့တူတွားရောက်တာဖြစ်ပြီး Jordan နဲ့ Israel ကိုပါတွားရောက်ဖို့ရှိတယ်လို့သမ္မတအင်ဂျူအရာရှိတွေကပြောပါတယ်။ဂျွန်လာနှောင်းပိုင်း Bahrain မှာကျင်းပမယ့်ညီလာခံမှာ American ဘက်ကစီးပွားရေးဆိုင်ရာအစီအစဉ်ကိုချပြဖို့ပြင်ဆင်နေကြမှာပဲအခုခေတ်ဆင်တွားရောက်တာပါ။ Palestine တွေဘက်ကဒီအစီအစဉ်ရဲ့ငြိမ်းချမ်းရေးဆိုင်ရာအပိုင်းကိုလက်မခံဘူးလို့ညှင်းပယ်ထားတယ်လို့ Arab နိုင်ငံတွေအနေနဲ့ဒီညီလာခံကိုသပိတ်မှောက်ဖို့ပါတောင်းဆိုထားတာပါ။ဒါ Jerusalem ကို Israel ရဲ့ချုပ်ချာအာဏာပိုင်ဖြစ်သမ္မတထရမ့်ကအရင်တော့ကအတိအမှတ်ပြုထားတာကြောင့်လို့လည်းသူကထောက်ပြပါတယ်။ Sorry Arabia UAE Arab ဆော်ပြောမြန်နိုင်ငံနဲ့ Qatar တို့ကတော့သူတို့ပါဝါမှာဖြစ်ကြောင်းကြေညာခဲ့ပါတယ်။ Bahrain ညီလာခံကိုဂျွန်လ25ရက်နဲ့26ရက်နေ့တွေမှာကျင်းပဖို့စီစဉ်ထားတာပါ။
American ပြည်ထောင်စုအတွင်းဘိန်းပါတဲ့ဆေးဝါးတွေကိုမှုရဆေးလို့သုံးဆွဲလာမှုမှာဆေးဝါးထုတ်လုပ်ငန်းကြီးဖြစ်တဲ့ Johnson & Johnson ရဲ့အခန့်ကဏ္ဍပါဝင်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့အိုကလာဟိုမာပြည်နယ်ကအမှုဖွင့်ထားတာကိုအင်ကာနစ်မှာကြားနာပါတယ်။နိုင်ငံမှာရင်ဆိုင်နေရတဲ့မူရဲ့ဆေးဝါးပြဿနာမှာဘိန်းပါတဲ့ဆေးထုတ်လုပ်သူတွေမှလည်းတာဝန်ရှိတယ်ဆိုတော့ဒီလိုအမှုမျိုးကပထမဆုံးအကြိမ်ဖြစ်ပြီးအလားတူစောင့်ရွက်လိုနေတဲ့တခြားပြည်နယ်တွေအပေါ်မှာလည်းအကြည့်အကျဲတက်ရောက်မှုရှိသွားနိုင်ပါတယ်။ဒီဆေးဆွဲမှုဟာဆိုရင်နိုင်ငံနဲ့ပြည်နယ်သမိုင်းမှာအဆိုးအဝါဆုံးသောလူတွေဖန်တီးတဲ့အများပြည်သူဆိုင်ရာကျန်းမာရေးပဋိပက္ခကြီးဖြစ်တယ်လို့အိုကလာဟိုမာရှိနေချုပ်မိုက်ဟန်တာကပြောပါတယ်။ Johnson & Johnson လုပ်ငန်းကြီးကဒေါ်လာတန်းချီသုံးပြီးအတဆန်းဆန်းလိန်ညာတဲ့အယူဝါဒတွေကိုရိုက်သွင်းနဲ့လှုံ့ဆော်ဆောင်ရွက်မှုလည်းရှိတယ်လို့ပြည်내ရှင်းနေချုပ်ကဖော်ညွှန်းပြောဆိုပါတယ်။ Johnson & Johnson လုပ်ငန်းကြီးရဲ့အကျိုးဆောင်ရှင်းနေ Larry Ottaway ကတော့ဒီကုမ္ပဏီခွဲဖြစ်တဲ့ Janssen Pharmaceutical ကဘိန်းပါတဲ့ဆေးဝါးတွေကဆွေးဆဲမှုတိတ်မဖြစ်ပါဘူးလို့ပြောဆိုထားတဲ့ကြော်ညာကိုအစားအသောက်နဲ့ဆေးဝါးကုတ်ကဲမှုဌာနရဲ့သတ်မှတ်ချက်တွေနဲ့အညီလုပ်ခဲ့တာလို့ပြောဆိုပြီးတရားရုံးမှာရှောက်ထားပါတယ်။ Johnson & Johnson ဆေးဝါးထုတ်လုပ်ငန်းကြီးကအကိုက်ခဲပြောက်ဆေးတွေပိုရှံအောင်ထုတ်ပြီးအများပြည်သူအနှောက်အယှက်ဖြစ်စေမှုမှာတာဝန်ရှိတယ်လို့ Oklahoma ပြည်နယ်ကဆွဆွဲထားတာဖြစ်ပါတယ်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့မနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်အစ္စလမ်ဘာသာကိုဆန့်ကျင်တဲ့တရားတွေဟောပြောသူအထူးသဖြင့်ရိုဂျာတိုင်ဝမ်ကိုမုန်းတီးသူလို့နာမည်ကြီးတဲ့ဥဝီရသူကိုအနောက်ပိုင်းခရိုင်တရားကြုံတွဲဖက်တရားသူကြီးကအင်ကာနေမှာဖမ်းဝရမ်းထုတ်လိုက်ပါတယ်။ရန်ကုန်အနောက်ပိုင်းခရိုင်ဒုတိယအုပ်ချုပ်ရေးမှူးကမန်းလေးမြို့မစိုးရင်တိုက်တဲမှာသတင်းသုံးနေတဲ့ဥဝီရသူကိုပုံမှန်124ကကြီးနဲ့ဖမ်းဆီးအရေးယူဖို့အတွက်အမှုဖွင့်ခဲ့ပြီးအနောက်ပိုင်းခရိုင်တရားရုံးကဒီမှုကိုလက်ခံခဲ့ပြီးတဲ့နောက်မှာဥဝဝီရသူကိုခရိုင်တရားရုံးတွဲဖက်တရားသူကြီးဥကြော်ကျော်ကဖမ်းဝရမ်းထုတ်လိုက်တာပါရဲတပ်ဖွဲ့တာဝန်ရှိသူတွေကတော့ဖမ်းဝရမ်းရထားပြီဖြစ်တဲ့အတွက်အချိန်တိုတွင်ဖမ်းဖို့ရှိတယ်လို့သတင်းမီဒီယာတွေကမနေ့ကပြောပါတယ်ဥဝီရသူကိုဖမ်းဖို့အကြောင်းရင်းအသေးစိတ်မသိရသေးပေမဲ့ဧပြီ29တနင်္လာနေ့တိုင်းဘိန်းမြို့မှာဥဝီရသူဟောပြောတော့တဲ့လက်ရှိ NLD အစိုးရကိုပြင်းပြင်းထန်ထန်ရှုံချပြောဆိုတာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုပုဂ္ဂိုလ်ရေးအရပြင်းပြင်းထန်ထန်တိုက်ခိုက်ပြောဆိုချက်ကိုအများကအတော်လေးဝေဖန်ခဲ့ပါတယ်။ဥပဒေသူကိုဘာသာရေးမုံတရားပွားအောင်အဓိကယုံနေဖြစ်ဖို့လှုံ့ဆော်ဟောပြောမှုတရားဥပဒေစိုးမိုးရင်အဟန့်တားဖြစ်စေတဲ့ဟောပြောမှုတွေအကြိမ်များစွာပြုလုပ်ခဲ့တဲ့အတွက် 2019 မတ်လထဲမှာနိုင်ငံတော်တန်ခါမဟာနိုင်ကအဖွဲ့ကတရားဟောခွင့်တစ်နှစ်ပိတ်ပင်ထားပါတယ်။ Facebook ကုမ္ပဏီကလည်းအမွန်စကားပြန်ပွားအောင်လုပ်တဲ့ဥပဒေသူရဲ့အကောင့်စာမျက်နှာကို2018 February လထဲမှာပဲပိတ်ပစ်ခဲ့တာပါ။
ရခိုင်ပြည်နယ်အင်းတင်ကျွေးရွာကမွတ်စလင်ဆယ်ဦးတပ်ဖြတ်ခံရတဲ့တရင်ကိုရယူနိုင်ဖို့ကြိုးစားရင်းဖမ်းဆီးထောက်ချခံခဲ့ရပြီးတဲ့နောက်တမရရဲ့လွန်ငိမ့်သက်တာကွင်းနဲ့ပြန်လွတ်လာတဲ့ Writers သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့မနေ့အင်္ဂါနေ့မှာနိုင်ငံတကာသတင်းဆိုင်ရာပိုလစာစုကိုလက်ခံရယူခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပတဲ့အခမ်းအနားမှာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့တက်ရောက်ခဲ့တာဖြစ်ပြီး2019ခုနှစ်အတွက်နိုင်ငံတကာသတင်းဆိုင်ရာပိုလစာစုကိုလက်ခံရယူတာဖြစ်ပါတယ်။ရိုဟင်ဂျာတွေအရေးနဲ့ပတ်သက်ပြီး Writer သတင်း Agency ရဲ့စုံစမ်းဖော်ထုတ်သတင်းရေးသားမှုတွေမှာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အထူးအထောက်ကြိုးပမ်းမှုတွေကိုအသိအမှတ်ပြုမှုနဲ့အတူ Writer သတင်းအဖွဲ့ကို2019ခုနှစ်အတွက်နိုင်ငံတကာသတင်းဆိုင်ရာပိုလစာစုချီးမြှင့်ခဲ့တာဖြစ်ပါတယ်။ပိုလစာစုချီးမြှင့်ခံရသူတွေထဲမှာတော့2016ခုနှစ်ကအင်ဒိုနီးရှားရေလုတ်သားတွေအကြောင်းကိုကျွန်းတွေထံကပင်လယ်စာဆိုပြီးတော့သတင်းဖော်ထုတ်ရေးသားခဲ့မှုအတွက်ပိုလစာစုချီးမြှင့်ခံရတဲ့AP သတင်းအဖွဲ့မှကချင်တိုင်းရင်းသူ Esther Tusa ပါဝင်ခဲ့တယ်လို့2018ခုနှစ်ပူလင်စာသတင်းမှတ်တမ်းဓာတ်ပုံစုချိမြင့်ခံရတဲ့ Writer ဓာတ်ပုံသတင်းတောက်အဖွဲ့မှလည်းမြန်မာဓာတ်ပုံသတင်းသမားကိုဆိုးစရာထွန်းတို့ပါဝင်ခဲ့ပါတယ်
။ဂျပန်နိုင်ငံတိုကျိုမြို့မှာအင်္ဂါနေ့ကဓာတ်သမားတို့ရဲ့တိုက်ခိုက်မှုကြောင့်အသက်12နှစ်အရွယ်ကျောင်းသူတဦးနဲ့မြန်မာနိုင်ငံဆိုင်ရာဂျပန်နိုင်ငံခြားရေးဝန်ထမ်းတဦးသေဆုံးခဲ့ပြီး18ဦးဒဏ်ရာရခဲ့ပါတယ်။တိုကျိုမြို့နားကတကာဝါဆာကီမြို့ကဘတ်ကမှတ်တိုင်မှာကားအလာစောင့်နေသူတွေထဲမှာကျောင်းသူလေးတစုလည်းပါဝင်ပါတယ်။ဓာသမားကဓာနဲ့လက်နဲ့ပြေးဝင်လာပြီးတတ်မယ်လို့အော်ဟင်းလူအုပ်တဲကိုဓာနဲ့လိုက်ခုတ်တာပါ။ဓာနဲ့လိုက်ခုတ်သူကအသက်50အရွယ်အမျိုးသားဖြစ်ပြီးသူ့လယ်ဘင်းကိုပါသူလှိခဲ့တယ်နော်တေဆုံးခဲ့တယ်လို့ NHK သတင်းမှာဖော်ပြပါတယ်။တေဆုံးသူတွေကတော့အသက်12နှစ်အရွယ်ကျောင်းသူကလေးတဦးနဲ့နောက်ကျောင်းသူလေးတဦးရဲ့ဖခင်ဖြစ်သူအသက်36နှစ်အရွယ်အမျိုးသားတဦးဖြစ်တယ်လို့ဖော်ပြပါတယ်။သူဟာ2013ခုဧပြီလကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဂျပန်နိုင်ငံချစ်ကြည်ခီလာရောက်ရှင်မှာစကပြန်ဖြစ်နဲ့တာဝန်ယူခဲ့တဲ့မစ္စတာအိုယာမာဆက်တိုရှိဖြစ်ကြောင်းနဲ့သူဟာသမီးနှစ်ယောက်ရဲ့ဖခင်ဖြစ်ကြောင်းနဲ့ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနမှာအလုပ်လုပ်သူဖြစ်ကြောင်းပြောပါတယ်မြန်မာနိုင်ငံကအစိုးရတာဝန်ရှိသူတွေအတွက်စကပြန်ဖြစ်တာဝန်ထမ်းဆောင်သူဖြစ်ကြောင်းလည်းမြန်မာသတင်းတွေမှာဖော်ပြထားပါတယ်သူကဘတ်ကားဆောင်နေကြတဲ့ကလေးတွေကိုကာဝယ်ပေးဖို့ကြိုးစားရင်းနဲ့တည်ဆုံးခဲ့တယ်လို့ဖော်ပြထားတာပါ
မလေးရှားနိုင်ငံဟာချမ်းသာတဲ့နိုင်ငံကြီးတွေရဲ့အမှိုက်စွန့်ပြစ်ရာနေရာတစ်ခုဖြစ်မလာစေရည်ဆောက်ရွက်ချက်အဖြစ်နဲ့ပြန်သုံးလို့မရတော့တဲ့စွန့်ပြစ်ပလတ်စတစ်မက်ထရစ်တန်းချိန်3000ကိုအမေရိကန်ပြည်တင်ကနေဒါနဲ့ဩစတြေးလျစတဲ့နိုင်ငံတွေစီပြန်ပို့မယ်လို့မလေးရှားနိုင်ငံကပြောဆိုလိုက်ပါတယ်ရှင
်မေလ29ရက်ဗုဒ္ဓဟူးနေ့မနေ့ပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်သိန်ကြီးထိုက်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ကြားရပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာမှာရိုဟင်ဂျာ10ဦးအသက်ဖြတ်ခံရမှုသတင်းကိုလိုက်ရင်ဖမ်းဆီးထောင်ချခံခဲ့ရပြီးတမရရဲ့လွတ်ငြိမ်းသက်သာခွင့်နဲ့ပြန်လွတ်လာတဲ့ Writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာအင်္ဂါနေ့မှာတော့ American ပြည်ထောင်စုနယူးယောက်မြို့ကိုလံဘီယာတက္ကသိုလ်မှာနိုင်ငံတကာသတင်းဆိုင်ရာပိုလစ်စာစုကိုလက်ခံရယူခဲ့ကြပါတယ်။ကမ္ဘာသတင်းလောကမှာဂုဏ်သိက္ခာကြီးတဲ့ပိုလစ်စာစုကိုကိုယ်တိုင်လက်ခံရယူခဲ့ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကအခက်အခဲကာလအတွင်းပံ့ပိုးပေးခဲ့ကြသူအားလုံးကိုကျေးဇူးတင်တယ်လို့လည်းပြောခဲ့ပါတယ်။မတ်သိန်ကြီးထိုက်ကစူးစီးတင်ပြပေးမှာပါရှင်
။ Wa Lone and Chao Su U of Reuters. They
Reuters သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးအင်္ဂါနေ့ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာပူလစာစုကိုလက်ခံရယူခဲ့ကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာမှာရွန်ဂျာဆေဦးတပ်ဖြတ်ခံရတဲ့တရင်ရယူနိုင်ရေးကြိုးပမ်းရင်း2019ခုနှစ်ဒီဇင်ဘာလမှာဖမ်းဆီးခံခဲ့ကြရပြီး2018ခုနှစ်မှာနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့သူတို့နှစ်ဦးကိုထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။အင်္ဂါနေ့ကပူလစာစုချီးမြှင့်တဲ့အခမ်းအနားမှာတော့ပူလစာစုရွေးချယ်ရေးအဖွဲ့တာဝန်ခံဒါနာခနေဒီကအခုလိုပြောပါတယ်။
They were sent to prison for impactful reporting in Myanmar that upheld the highest principles and ideals of our industry.
သူတို့ဟာသတင်းလောကရဲ့အမြင့်ဆုံးစံတန်ဘိုးတွေနဲ့ညီမြန်မာနိုင်ငံတွင်းမှာသတင်းရယူခဲ့တာကြောင့်ထောင်ချခံရသူတွေပါ။ထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်ခံခဲ့ရတဲ့သူတို့ဟာထောင်ထဲမှာ917နေခဲ့ရပြီးတဲ့နောက်မှာကံအားလျော်စွာပဲဒီလအစောပိုင်းမှာသမရရဲ့လူငင်းချမ်းသာခွင့်နဲ့ပြန်ပြီးလွတ်လာတာပါ။ထောင်ကလွတ်လာပြီးတဲ့နောက်မှာဝါလုံးပထမဆုံးပြောတာကသတင်းကန်းကိုအမြန်ဆုံးပြန်သွားခြင်းပါပြီတဲ့ပြီးခဲ့တဲ့သတင်းဘက်က ဒီသတင်းတောက်နှစ်ယောက်နဲ့ကျွန်မစကားပြောတော့သူတို့ကဒီပွဲကိုတက်ဖို့စိတ်ဆန္ဒစောနေကြပါတယ်။ဝါလုံးနဲ့ကျော်စုဦးတို့ဒီကနေ့ဒီမှာရောက်နေကြပြီ။သူတို့ကိုရှင်းမြင့်ပေါ်ကိုအခုဖိတ်ခေါ်ပါရစေ
။ Writers သတင်းတောက်နှစ်ဦးလွတ်မြောက်ရေးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့ PRB တောင်းဆိုမှုတွေအများအပြားရှိခဲ့တယ်လို့ထောင်ချခံသတင်းတောက်နှစ်ဦးကလည်းလွတ်မြောက်ရေးအတွက်တရားရုံးအဆင့်ဆင့်အယူခံတက်ခဲ့ကြပါတယ်။နောက်ဆုံးတရားရုံးချုပ်အယူခံမှာလည်းပေးချခံခဲ့ရပြီးတဲ့နောက်2019ခုနှစ်မေလ9ရက်နေ့မှာတော့တမရဦးဝင်းမြင့်ရဲ့လွတ်ငြိမ်းသက်သာခွင့်နဲ့ထောင်ကပြန်လွတ်လာကြတာဖြစ်ပါတယ်။မြန်မာဘန်းနီဆိုတဲ့ရိုညာရီအပေါ်ဖိနဲ့ရက်ဆက်မှုတွေကို Riders သတင်း Agency ရဲ့စုံစမ်းဖော်ထုတ်သတင်းဖော်ပြချက်တွေမှာဝါလုံးနဲ့ကျော်စိုးဦးတို့ရဲ့အားထုတ်ဆောင်ရွက်ချက်တွေကိုအတိအမှတ်ပြုပြီး Riders သတင်းအဖွဲ့ကို2019ခုနှစ်အတွက်နိုင်ငံတကာသတင်းဆိုင်ရာပူလစာစုကိုချီးမြှင့်ကြောင်းဧပြီလ15ရက်နေ့ကကြေညာခဲ့တာပါဒီစုအတွက်စုကြီးကတော့အမေရိကန်ဒေါ်လာ1000ကျွဲချီးမြှင့်ခံရမှာဖြစ်ပါတယ်အင်ကာနေကနယူးယောက်မြို့မှာလုပ်တဲ့ခန်းနာမှာစုလက်ခံခဲ့တဲ့ပူလစာစုရှင်တူဖြစ်တဲ့ကိုကျော်စိုးဦးကအခုလိုပြောပါတယ်
ကျွန်တော်ကဒီကျော်စုပါဒီကျွန်တော်အနေနဲ့ဒီရိုက်တာသတင်းထောင်းလုပ်ပေါ်ကန်ကွားတည်းရဲ့ကိုစားဒီနေရာကနေအထူးကျေးဇူးတင်ကြောင်းပြောကြားလိုပါလေ
ပူလစာဆုရှင်နောက်တူဖြစ်တဲ့ကိုဝါလုံးကလည်းထောင်းကြစဉ်ကာလအတွင်းဝိုင်းဝန်းပံပိုးပေးခဲ့ကြသူအားလုံးကိုကျေးဇူးတင်ကြောင်းပြောပါတယ
် I feel very humble and greatly honored to be here I want to thank police committee and everyone else who has supported for 511 day we were spent in Myanmar prison
ဒီကိုလာရတာအရန်ကိုဂုဏ်ယူမိပါတယ်ပူလစ်ဇာကော်မတီကိုကျေးဇူးတင်ပါတယ်ဒါ့အပြင်ကျွန်တော်တို့မြန်မာနိုင်ငံကထောင်ထဲမှာရပ်ပေါင်း917ရက်တာနေခဲ့ရစဉ်အတွင်းကူညီခဲ့ကြသူအားလုံးကိုလည်းကျေးဇူးတင်ပါတယ်အသက်အန္တရာယ်နဲ့လွတ်လပ်ခွင့်ကိုမမှုဘဲနေ့စဉ်သတင်းရယူနေကြတဲ့ကဘာတလွားကဘဝတူတရင်သမားတွေအားလုံးကိုလည်းလေးစားအတိမတ်ပြုပါတယ်ကျွန်တော်တို့အခက်အခဲနဲ့ရင်ဆိုင်ခဲ့ကြရစဉ်အတွင်းပံပိုးပေးခဲ့ကြတဲ့ကျွန်တော်တို့ဇနီးတွေ၊သမီးငယ်တွေ၊မိသားစုတွေနဲ့မိတ်ဆွေတွေကိုလည်းကျေးဇူးတင်ကြောင်းဒီနေရာကပြောပြရစီ။သူတို့ပံပိုးမှုသာမရှိရင်နောက် rider နဲ့တခြားကဘာတလွားကပံပိုးမှုတွေသာမရှိရင်ကျွန်တော်တို့ကြံ့ကြံ့ခံရက်တည်နိုင်မှာမဟုတ်ပါဘူး
။ကိုဝါလုံးဖမ်းဆီးခံထားရတဲ့အတော်အတွင်းဇနီးဖြစ်သူမပန်းဤမွန်ကသမီးငယ်ကို2018ခုနှစ်ဩဂုတ်လမှာမွေးဖွားခဲ့တာဖြစ်တယ်လို့ကိုကျော်စိုးဦးဖမ်းဆီးခံရချိန်မှာလည်းစနီးဖြစ်သူနဲ့အတူသမီးငယ်လေးတူကြံခဲ့တာဖြစ်ပါတယ်။သမီးငယ်ကိုချီပိုးပြီးခင်ပွန်းဖြစ်သူယုံချင်းကိုလာကြတဲ့သူတို့ပုံရိပ်တွေဟာလည်းသတင်းစာမျက်နှာတွေမှာဖော်ပြခံခဲ့ရပါတယ်။2018ခုနှစ် Times Magazine ကြီးရဲ့ Persons of the Year မှာလည်းကိုဝါလုံးနဲ့ကိုကျော်စုဦးတို့ရွေးချယ်ဖော်ပြခံခဲ့ရတယ်လို့နိုင်ငံတကာစုအများအပြားကလည်းရရှိခဲ့ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ပူရရရှိခဲ့တဲ့နိုင်ငံတကာဆုတွေထဲမှာတော့ British Journalism Awards, London Foreign Press Association ကချီးမြှင့်တဲ့ Media Award, New York အခြေစိုက် Pan American အဖွဲ့ကချီးမြှင့်တဲ့ Pan Barbie Freedom to Write Award ဆု, Asia Society ကချီးမြှင့်တဲ့ Osborn Elliot Prize 2019ခုနှစ်မှာအမေရိကန်ပြည်အောင်စုနဲ့ကဘာတဝမ်းကထူးချွန်တဲ့သတင်းသမားတွေကိုနှစ်စဉ်ဂုဏ်ပြုတဲ့ George Polk ဆု UNESCO ကချီးမြှင့်တဲ့ Guglielmo Cano သတင်းလွတ်လပ်ခွင့်ဆုစတာတွေအပြင်နိုင်ငံတကာဆုတစိအများအပြားချီးမြှင့်ခံထားရတာဖြစ်ပါလေရှင
်မတန်ဂီထိုက်စူးစီးတင်ပြသွားတာပါရှင်အခုအမျိုးသားရေးအစွန်းရောက်ယဟန်တပါးကိုသက်ဆိုင်ရာအာဏာပိုင်တွေကတရားစွဲအရေးယူရမယ့်အကြောင်းကိုလည်းပြောပြပါမယ်အမျိုးသားရေးအစွန်းရောက်ဥဝေရသူကိုအနောက်ပိုင်းခရိုင်တရားရုံတွဲဖက်တရားသူကြီးကအင်္ဂါနေ့မှာဖမ်းဝရမ်းထုတ်ပြီးပုံမှန်124ကကြီးနဲ့တရားစွဲလိုက်ပါတယ်။အခုလိုအာဏာပိုင်တွေဘက်ကအရေးယူတာကိုအမေရိကန်ပြည်ထောင်စုမှခေတ္တကြွရောက်လာတဲ့ဆရာတော်မင်းသုံညဗုဒ္ဓတက္ကသိုလ်ကကြိုဆိုပြီးအမုန်းစကားပွားအောင်လှုံ့ဆော်နေတဲ့ဥဝေရသူကိုအ мян ဆုံးအထီရောက်ဆုံးအရေးယူခြင်းအပြင်နောက်ထပ်ဘာသာရေးလူမျိုးရေးအကြမ်းဖက်အထီကရုံတွေမဖြစ်အောင်တားဆီးနိုင်ဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။မတ်အင်ဂျင်နိုင်ကအပြည့်ဆုံးပြောပြမှာပါရှင
်မန္တလေးမြို့မစိုးရိမ်တိုက်တင်မှာသတင်းသုံးနေတဲ့အမျိုးသားရေးအစွန်းရောက်ဦးဝီရတကူပုံမှန်124ကကြီးနဲ့ဖမ်းဆီးအရေးယူဖို့ရန်ကုန်အနောက်ပိုင်းခရိုင်ဒုတိယအုပ်ချုပ်ရေးမှူးဦးစန်းမင်းကအမှုဖွင့်ခဲ့ပြီးအနောက်ပိုင်းခရိုင်တရားရုံးကနေဒီအမှုကိုလက်ခံခဲ့ပြီးတဲ့နောက်ဦးဝီရတကူခရိုင်တရားရုံး တွက်ဖက်တရားသူကြီးဦးကျော်ကျော်ကဖန်ဝရံထုတ်ခဲ့တာပါ။ရဲတပ်ဖွဲ့တာဝန်ရှိသူတွေကတော့ဖန်ဝရံရထားပြီဖြစ်တဲ့အတွက်အချိန်တိုအတွင်းဦးဝီရသူကိုဖမ်းဖို့ရှိကြောင်းသတင်းမီဒီယာတွေကမနေ့ကပြောပါရယ်။ဦးဝီရသူကိုဖမ်းဆီးဖို့အကြောင်းရင်းအသေးစိတ်မသိရသေးပေမဲ့ဧပြီလ29ရက်နေ့တနင်္လာနေ့တိုင်းမြိတ်မြို့မှာဦးဝီရသူဟောပြောသွားတဲ့အထက်လက်ရှိ NLD အစိုးရကိုပြင်းပြင်းထန်ထန်ရှုတ်ချပြောဆိုတာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုပုဂ္ဂိုလ်ရေးအရာပြင်းပြင်းထန်ထန်တိုက်ခိုက်ပြောဆိုချက်တွေကိုတော့လူအများကအတော်လေးဝေဖန်ခဲ့ကြပါတယ်။ဦးဝီရသူကိုဆွဲထားတဲ့ပုံမှ124ကကြီးနဲ့ပတ်သက်လို့လည်းပြည်ပအခြေဆိုင်မြမဥပဒေရေးအရာလေးလာသုံးသပ်နေသူဦးမင်းလွင်ဦးက VOE ကိုအခုလိုပြောပါတယ
်။ဦးရကိုနင်နာအောင်နော်အမုံကြီးပွားအောင် definite တစ်ဖက်အမုံပေါ်တဲ့ကိစ္စရဲ့ဒီပေါ်ပေါက်လာအောင်စားတဲ့ကိစ္စရဲ့ဒီအားလုံးကိုဖန်ပြီးပေါ်ဆောင်တဲ့ကိစ္စရဲ့ဒီနေပတ်တဲ့နော်ကျွန်တော်တို့124ကကြီးထဲမှာအကျုံးဝင်တယ်လို့ပြောလို့ရတာပေါ့နော်နောက်ပြီးတော့တခါလူမျိုးတစ်မျိုးနဲ့တစ်မျိုးဘာသာတစ်မျိုးနဲ့တစ်မျိုးအငင်းပွားစီတဲ့ကိစ္စရဲ့မျိုးတွေလည်းပါတယ်ဒါတွေနဲ့ပတ်သက်ပြီးတော့အငင်းပွားအောင်ပြောလာတယ်ဆိုလာတယ်သူအွန်ကြအောင်လောက်လာတယ်ဆိုလို့ရှိရင်တော့ကျွန်တော်ပုံမှန်124ကကြီးနဲ့ရေးယူတယ်လို့ကျွန်တော်သိရပါတယ်ခင
်ဗျ။ဥဝရသူရဲ့ဟောပြောချက်တွေဟာဗုဒ္ဓတရားတော်နဲ့မညီတဲ့အပြင်သာသနာတော်ညှိုးနှွမ်းစေတဲ့လောက်ရွက်တွေဖြစ်နေပြီးဓမ္မဆက်နဲ့သာမကအာနာဇက်အဖြစ်အခုလိုအရေးယူဖို့ဆောင်ရွက်လာတာကိုကြိုဆိုကြောင်းအမေရိကန်ပြည်ထောင်စုကိုခိတ္တခဏကြွားရောက်လာတဲ့မန္တလေးဗုဒ္ဓတက္ကသိုလ်ကဆရာတော်ဦးအိတ်တရိယမင်းတုံညာကအခုလိုမိန့်ကြားပါတယ်
။အခုဝရသူလောက်နေတာတွေဟာဓမ္မလမ်းစဉ်မညီဘူးဆိုတာတော့အားလုံးသိတယ်။ဟောအရင်ကလည်းပဲဒါကြည်လင်းနော်လူတ္တဓမ္မဘုရားတကူလူတ္တဓမ္မကြည်လင်းကိုအာဆရာလို့လည်းပဲသူပြောတယ်။စာကြည့်တဲ့ပြင်လူတ္တဓမ္မကိုအားပေးတာတွေပေါ်တင်ဖြစ်တဲ့တကြောင်ဟိုတန်ခတ်နိုင်ကကသူ့ကိုတရားဟောတနှစ်တိတိပိတ်ခဲ့တယ်။နော်အရေးယူခဲ့တယ်ပေါ့။ဒါပေမဲ့သူကလိုက်နာခြင်းမရှိဘူး။အခုဆက်ပြီးတော့သူပြောတယ်။မုံတရားတွေဆက်ပြီးတော့ဖြန့်တယ်။အဲနေရာဒါတော်အောင်ဆန်းစုကြည်ကိုလည်းပဲဒါသိတဲ့အတိုင်းပဲဒါအင်မတန်မှကိုအောက်တန်းကြတဲ့စကလုံးလေးနဲ့ဒါတိုက်ခိုက်တယ်။အဲတော့သူ့အနေနဲ့ကတော့ဦးဇင်းတို့ဒါဟာအခုကဘာမာဟိဆိုရင်လည်းဒါဦးဇင်းတို့ဒါတက္ကရိုလ်တီတီရောက်တဲ့အခါမှာသူနဲ့ပတ်သက်တဲ့မိကုန်းနေအရင်မေးတယ်။သူနဲ့ပတ်သက်ပြီးတော့ဦးဇင်းတို့သာသနာလည်းပဲတိုက်ခိုက်ကြတယ်မြန်မာနိုင်ငံလည်းပဲတိုက်ခိုက်ကြတယ်လူမျိုးလည်းတိုက်ခိုက်ကြတယ်ပေါ့နော်။အကုန်လုံးထိခိုက်မှုတွေဖြစ်နေတယ်။ဖြစ်နေတော့သူ့ကိုဦးဇင်းတို့ကတော့တာဝန်ရှိတဲ့ဒါမဆိုရင်တိုက်တဲ့အဲတန်ခါနာရကပြီးတော့ဒီဦးဇင်းတို့အခုဒါဟိုနည်းအာနာဇက်ဟေးဆိုလို့ရှိရင်ဒါပြည်သေးရေးတရားရုံးပေါ့နော်စူပေါင်းပြီးတော့ညီညီညွညွနဲ့အေးအယူတင်တာကိုအေးအယူပြဖို့လိုတယ်ပေါ့အေးမယူနိုင်ဘူးဟေးဆိုရင်ဒီတဲ့ပုံမှုကြီးမားတဲ့အဒီကုံကြီးတွေဖြစ်လာနိုင်တယ်ဖြစ်သွားခဲ့တာတွေလည်းမြန်မာနိုင်ငံမှာတာရကတွေရှိတယ်သူဟောထားတဲ့နေရာတွေမိတီလာတို့စားကြီးတွေဖြင့်သူလိုက်ပြီးတော့မုံတရားတွေပြန့်သွားတဲ့နေရာတွေဟာအဲ့တော့ဦးဇင်းတို့ကပရိပကကြီးတွေဖြစ်မှတားစီတာထက်ဒီလိုပရိပကတွေအဒီကုံးတွေမဖြစ်ခင်တည်းကဖြစ်အောင်လှုံ့ဆော်နေတဲ့လူတွေကိုထိထိရောက်ရောက်ဟိုဥပဒေရတားမြစ်နိုင်နေဟဲ့ဆိုရင်တော့ဒါဦးဇင်းတို့အနေနဲ့တူဆိုရမှာပေါ့
တရားဥပဒေထက်မှဘသူမှမရှိစေရဆိုတဲ့စောင်းပုံးနဲ့အညီဥဝရသူကိုအာနာပိုင်တွေဘက်ကထိထိရောက်ရောက်နဲ့အမြန်ဆုံးအရေးယူဖို့လိုကြောင်းလဲဆရာတော်ကအခုလိုမိန့်ကြားပါတယ
်မြန်မြန်တားစီနိုင်လေကောင်းနေပါပဲဒါဖြစ်လို့လေဆိုတော့သူမြန်မြန်မတားစီနိုင်ရင်ဒီမုံတရားတွေကဒါကဟိုအင်တာနက်ပေါ်မှာဟောအခုခေတ်ကအင်မတန်ပြန့်လွယ်တဲ့အတွက်ကြောင့်သူပြောတာတွေကိုအဟုတ်ထင်ပြီးလိုက်လုပ်ကြတယ်ဟေ့ဆိုရင်ဟိုကြီးမားတဲ့မိလောက်မှုကြီးတွေပဋိပက္ခတွေဒီကုံတွေဖြစ်ကုန်တယ်ဟေ့ဆိုရင်မတည်တင်မဲ့လူတွေတည်မဲ့မပြည့်စည်တင်မဲ့ပြည့်စည်မယ်ဒီကုံတွေဖြစ်မယ်ဟေ့ဆိုရင်မကောင်းဘူးကြိုတင်ပြီးတော့ဥပဒေရနီလန်းရထိထိရောက်ရောက်ရေးယူနိုင်တယ်တားစီနိုင်တယ်ဟေ့ဆိုရင်ကောင်းပါတယ်လောက်တာကဟန်ပြလို့ဖို့လောက်တာမဟုတ်ဘဲနဲ့တရားဥပဒေနီလန်အတိုင်းထိထိရောက်ရောက်လောက်နိုင်တာကိုပဲဦးဇင်းတို့ကဖြစ်စေချင်ပါတယ
်ဧပြီလ29ရက်နေ့ကမြိတ်မြို့မှာဦးဝီရသူဟောပြောတဲ့အထက်အရင်အစိုးရတွေခေခိုးတယ်ဆိုတာတစ်ပင်နဲ့တန်အားစာတာတွေဖြစ်ပြီးအခုအစိုးရကတော့ပြည်သူတွေပါဇက်ထဲကနှိုက်ပြီးခိုးနေတာဖြစ်တယ်လို့ပြောပါတယ်နောက်မေလ5ရက်နေ့ရန်ကုန်မြို့တော်ခမ်းမရှိကအခြေခံဥပဒေပုံမှန်59စာလုံးကာကွယ်စောင့်ရှောက်ရေးဆန္ဒပြပွဲမှာဦးဝီရသူကလွတ်တော်ရင်တက်မတော်သားတွေကိုဖျားလို့ကိုးကွယ်တင်ကြောင်းပြောဆိုခဲ့ပါတယ်။နိုင်ငံတော်တန်ခမဟာနာယကအဖွဲ့ကတော့ဦးဝီရသူကိုဘာသာရေးအမုန်းတရားပွားအောင်အထီးကျုံးတွေဖြစ်ဖို့လှုံ့ဆော်ဟောပြောမှုတရားဥပဒေစိုးမိုးရေးကိုအဟန့်အတားဖြစ်စေတဲ့ဟောပြောမှုစတာတွေကိုကြိမ်ဖန်များစွာပြုလုပ်ခဲ့တဲ့အတွက်2019ခုနှစ်မတ်လမှာတရားဟောခွင့်တစ်နှစ်ပိတ်ပင်ခဲ့ပါတယ်။ Facebook ကုမ္ပဏီကြီးကတော့ ဦးဝီရသူရဲ့အကောင့်စာမျက်နှာဟာအမုန်းစကားပြန့်ပွားအောင်လှုပ်ဆောင်နေတာကြောင့်ဆိုပြီး2018ခုနှစ်ဖေဖော်ဝါရီလမှာပိတ်ပင်ခဲ့ပါတယ်ရှင
်။မှန်ရင်ချင်းနိုင်စူးစီးတင်ပြသွားတာပါရှင်။ခုနိုင်ငံတကာသတင်းတော်တပုတ်ကိုနားဆင်ကြရပါမယ်။မြောက်ကိုရီးယားဆူရဟာစစ်ရင်အားတိစောက်ပြီးပြည်သူတွေကိုငတ်မောအောင်လုပ်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကထုတ်တဲ့အစီရင်ခံစာမှာရေးသားဆွဆွဲထားပါတယ်။မြောက်ကိုရီးယားပြည်သူတွေဟာဖိနှိပ်ချုပ်ချယ်မှုနဲ့အဂရိလိုက်စားမှုဆိုတဲ့စနစ်ဆိုးအောက်မှာပိတ်မိနေပြီးတသက်လုံးဆင်းရဲချွတ်ငယ်စွာအသက်ရှင်နေရကြောင်းကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအကြောင်း VOA သတင်းတောက် Lisa Schlein Jibli Geneva မြို့ကနေသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်
။မြောက်ကိုရီးယားနိုင်ငံမှာဖိနှိပ်မှုနဲ့အဂရိလိုက်စားမှုယောဂါဆူကြာရောက်နေတယ်ဆိုတဲ့ဒီအစီရင်ခံစာဟာမြောက်ကိုရီးယားကထွက်ပြေးလာတဲ့သူအယောက်200ကျော်ရဲ့ကိုယ်တွေ့အဖြစ်အပျက်တွေပေါ်မှာအခြေခံထားတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းအဲ့ဒီလူတွေကိုတောင်ကိုရီးယားနိုင်ငံမှာလူတွေ့မေးမြန်းမှုတွေလုပ်ထားတဲ့အချက်လက်တွေပေါ်အခြေခံပြီးရထားတာပါ။မြောက်ကိုရီးယားရဲ့လူမှုရေးနဲ့စီးပွားရေးစနစ်ဟာနိုင်ငံတဝန်းပြန့်နှံ့နေတဲ့အစိုးရအရာရှိတွေကိုလက်ထိုးတဲ့စနစ်ကိုအခြေခံထားတယ်လို့ကိုယ်တိုင်ကြုံခဲ့သူကာရီကန်ရှင်တွေကဆိုပါတယ်။ကုလသမဂ္ဂမဟာမင်းကြီးယုံကပြောခွင့်ရပုဂ္ဂိုလ်မာတာဟဒါဒိုကလက်ပြလက်ယူမှုဟာမြောက်ကိုရီးယားမှာအသက်ရှင်ရပ်တည်မှုအတွက်မရှိရင်မဖြစ်လို့ဆိုပြီးအခုလိုပြောပါတယ
် The constant threat of arrest and prosecution provides the state officials with a powerful means
လူတွေကိုအတော်မတန်ဖမ်းဆီးစစ်ဆေးလို့ရနိုင်တဲ့အနေအထားကြောင့်တာဝန်ရှိသူတွေဟာထောင်တွင်းလူမဆန်တဲ့အခြေအနေကိုရှောင်ရှားခြင်းနဲ့ပြည်သူတွေကိုအာဏာနဲ့ငွေကောင်းကောင်းညှစ်နိုင်ပြီးမျက်နှာသာလဲရကြပါတယ်ထိမ့်သိမ်းခံပြည်သူတွေကိုဆက်ဆံတဲ့ပုံစံနဲ့ထိမ့်သိမ်းခံတွေရဲ့နေထိုင်မှုဘဝအခြေအနေကလည်းလက်ဘလို့ပေးတဲ့လေအပေါ်မှာမူတည်နေပါတယ်
မြောက်ကိုရီးယားလူရည်ရဲ့43ရာခိုင်နှုန်းနဲ့ညီမျှတဲ့နိုင်ငံသား71နီးပါးဟာအာဟာရတက်ချို့တက်နေပြီးအငတ်ဘေးနဲ့ရင်ဆိုင်နေကြရပါတယ်။သူတို့တွေကအခြေခံလိုအပ်ချက်တွေနဲ့စားစရာတွေကိုကုန်းယုံရှာဖွေနေရတဲ့အချိန်မှာပဲအစိုးရကတိုင်းပြည်ရဲ့အရင်အမြင့်အများစုကိုစစ်ရေးအတွက်သုံးနေတယ်ဆိုတာအစိုးရခန်းစာမှာပါရှိပါတယ်။အစိုးရရဲ့တရားဝင်ထုတ်ပြန်ချက်ကတော့နိုင်ငံဘတ်ဂျက်အသုံးစရိတ်14ရာခိုင်နှုန်းကိုစစ်ရေးအတွက်သုံးတယ်လို့ဆိုပေမဲ့စီရေးအသုံးစရိတ်ကဘတ်ဂျက်ရဲ့90ရာခိုင်နှုန်းလောက်အထိရှိတယ်လို့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကယုံကြည်နေတယ်လို့ကုလပြောခွင့်ကမာတာဟာတာဂိုကပြောပါတယ်။အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားနဲ့နျူကလ িয়ার လက်နက်ရှော့ချဖို့စ조사ပြီးစစ်ဆက်ဆွေးနွေးနေတာအရေးကြီးတယ်ဆိုတာကိုကုလသမဂ္ဂမဟာမင်းကြီးယုံအနေနဲ့လက်ခံပေမဲ့အခြေခံလူ့အခွင့်အရေးကိစ္စဟာစစ်ဆက်ဆွေးနွေးပွဲရဲ့အဓိကအကြောင်းအရာဖြစ်ရမယ်လို့လည်းမာတာဟာတာဂိုက VOA ကိုပြောပြပါတယ်။
It's clear that all the money, all the energy, all the brains that are used to focus on
the nuclear ကိစ္စရပ်တွေနဲ့ nuclear ဖွံ့ဖြိုးတိုးတက်ဖို့အတွက်အားစိုက်အသုံးချနေရတဲ့ငွေတွေအုံနောက်တွေနဲ့စွမ်းအားတွေကပြည်သူပြည်သားတွေရဲ့လူနေမှုအဆင့်တန်းဖွံ့ဖြိုးတိုးတက်ဖို့အသုံးချမယ်ဆိုရင်အခြေအနေကအခုလိုမဟုတ်ဘဲတမျိုးဖြစ်နေမယ်ဆိုတာသိထင်ရှားပါတယ
်ကုလသမဂ္ဂရဲ့အစိုးရခန်းစားမှာမြောက်ကိုရီးယားနိုင်ငံရဲ့တရားဥပဒေစိုးမိုးရေးဆိုင်ရာဥပဒေတွေကိုကြည်ကြပြောင်းလဲဖို့တိုက်တွန်းထားပါတယ်။အစီရင်ခံစာပါအချက်လက်တွေကိုသုံးသပ်အကဲခတ်ပြီးတဲ့နောက်တာမန်လူနေမှုဘဝလိုအပ်ချက်တွေကိုရရှိဖို့ကြိုးစားရုံတက်တဲ့နဲ့နိုင်ငံသားတွေကိုဖမ်းဆီးထိန်းသိမ်းအရေးမယူသင့်တယ်လို့ချိမ့်ချောက်ငွေညစ်တာလည်းမလုပ်သင့်ပါဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးမီရှယ်ဘတ်ရှလက်ကပြောပါတယ်ခင်ဗျာ
။ကိုရမင်းထွန်းပြတ်ပြသွားတာပါရှင်။သရရှင်တွေနားဆင်လို့တဲ့ဒေသချင်းတွေကိုတောင်းယူလို့တဲ့ဝေဖန်ကြံပေးစာတွေကိုပေးပို့လို့တဲ့ဆိုရင်ကျမတို့ရဲ့စာတိုက်လိပ်စာက VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင်တယ်လီဖုန်းနံပါတ်ကတော့12392382554ဖြစ်ပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American အတန်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51တခါလှိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲ Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင့်ကောက်နှုတ်ချက် Indian အသုံးအင်္ဂလိပ်သင်ခန်းစာခါတိုက်စနစ်အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လဲထုတ်လွှင့်ချက်အစီအစဉ်မှာနားဆင်ရမှာကတော့
ဆိုတော့ NDA ကိုထိုးလိုက်ပါဆိုတာဒီ NDA ဆိုရကတော့ရိုးချင်းဆိုတာနဲ့သူကပြောတာပေါ့။ဒါမဲ့တက်ဖက်ကတက်မတော်ဘက်ကအဲ့ဒါကိုသူကကြိုတင်ကတ်သက်ချက်တွေလုပ်ထားတယ်။ဒါကတက်မတော်
UNFC ပြောခွင့်ရဦးထွန်းစောဖြစ်ပါတယ်။မြမငင်ချန်ရေးခရီးအတွက်ဘာတွေအခက်အခဲဖြစ်နေသလဲဆိုတဲ့ဟာဆွေးနွေးထားကြတာကိုနားဆင်နိုင်ပါလိမ့်ရှင်။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြမပြည်ချောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အားပေါ်မပြတ်ဒေါခင်မျိုးတက်နဲ့အတူကောက်နှုတ်စူးစီးတင်ပြထားတာကိုနားဆင်ကြရမှာပါရှင်။ Online သတင်းစာ New Age မှာရိုဟင်ဂျာတွေကိုတပ်ဖြတ်ခြင်းပေါ်မှာမြန်မာနိုင်ငံရဲ့အလွန်ဆိုးဝါးလာတဲ့တရားစီရင်မှုဆိုတဲ့ခေါင်းစဉ်နဲ့သတင်းဆောင်ပါတစ်ပုဒ်ကိုမေလ29ရက်နေ့စွဲနဲ့ဖတ်ရပါတယ်။မြန်မာနိုင်ငံဟာနိုင်ငံတကာဖိအားတွေကိုရှောင်ဖို့ပြည်ရဲ့မျိုးစုံကိုတုံ့ပြန်တယ်။ရခိုင်ပြည်နယ်တွေကရိုဟင်ဂျာတွေပေါ်အကြမ်းဖက်မှုတွေရပ်တန့်ဖို့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေနေရပ်ပြန်ရေးကြိုးပမ်းမှုတွေကိုနှောက်ယှက်ဟန်တားဖို့ရိုဟင်ဂျာပြဿနာတွေကိုမမှန်သတင်းတွေဖြန့်ချိဖို့ရိုဟင်ဂျာတွေကိုလူမျိုးတုံးစီလိုတဲ့ရည်ရွယ်ချက်နဲ့အကြမ်းဖက်မှုအပေါ်နိုင်ငံတကာရဲ့စုံစမ်းစစ်ဆေးမှုကိုဟန့်တားဖို့စတဲ့လှုပ်ရက်တွေဟာရိုဟင်ဂျာတွေပေါ်ဆန့်ကျင်မှုအတိမတ်မပြုမှုကိုနောက်တစ်ကြိမ်ပြသလိုက်တာပဲဖြစ်တယ်လို့ဆောင်းပါးကိုအစချီထားပါတယ်။2019ခုနှစ်မှာရခိုင်ပြည်နယ်အနောက်ပိုင်းကိုစစ်တပ်ကစစ်ဆင်ရေးဆင်းတဲ့အချိန်အင်းဒင်ရွာကရိုဟင်ဂျာမွတ်စလင်10ယောက်ကိုတပ်ဖြတ်မှုနဲ့ထောင်ချထားတဲ့စစ်သား9ယောက်ကိုမြန်မာအစိုးရကပြန်လွှတ်လိုက်တယ်ဆိုတဲ့သတင်းတွေထွက်လာပါတယ်။အကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးမှာရဲတပ်ဖွဲ့ဝင်တွေနဲ့ရွာသားတွေဟာအင်းဒင်တရွာလုံးကလူတွေကိုမောင်းထုတ်ခဲ့ပြီးရွာထဲမှာလူရဲဖျက်ဆီးခဲ့ကြတယ်လို့လည်းရေးသားပါတယ်။2019ခုနှစ်စက်တင်ဘာလ1ရက်မှာစစ်သားတွေနဲ့ရဲသားတချို့ဟာအကြမ်းဖက်သမားတွေလို့ဆွဆွဲပြီးရိုဟင်ဂျာ10ယောက်ကိုဖမ်းဆီးခဲ့ပါတယ်။သူတို့ကိုတတ်ပြီးမြေတွင်းထဲမှာမြှုပ်ထားခဲ့ကြတာကိုရိုက်တာသတင်းတောက်2ယောက်က2018ခုနှစ်ဖေဖော်ဝါရီလထဲမှာရေးသားခဲ့ပါတယ်။ AB လထဲမှာတော့ဒီအမှုကိုစုံစမ်းစစ်ဆေးခဲ့ပြီးအရာရှိစစ်ဗိုလ်4ယောက်နဲ့တပ်သား3ယောက်ကိုယာရုကထုတ်အလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်စီချလိုက်တယ်လို့ဖော်ပြခဲ့ပေမဲ့အသေးစိတ်ကိုတော့မထုတ်ပြန်ခဲ့ပါဘူး။အဲ့ဒီထောင်ကျစစ်သည်9ဦးဟာထောင်ဒဏ်10နှစ်စီရင်ချက်ချခံခဲ့ရပေမဲ့ထောင်သက်တစ်နှစ်မပြည့်ခင်လွတ်မြောက်သွားတယ်လို့သတင်းတွေမှရေးသားကြပါတယ်။ဒီသတင်းကိုရေးလို့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ထောင်ချခံခဲ့ရတဲ့ရိုက်တာသတင်းတောက်2ယောက်ကတော့ထောင်ဒဏ်10နှစ်မှာပြစ်ဒဏ်16လကျခံခဲ့ရပြီးတဲ့နောက်2019ခုနှစ်မေလ6ရက်မှာသမရရဲ့လွတ်ငြိမ်းသက်သာခွင့်နဲ့ပြန်လွတ်လာခဲ့ပါတယ်။မြမတက်မတော်ကာကွယ်ရေးဦးစီးချုပ်မင်းအောင်လှိုင်ကပြစ်မှုကျူးလွန်တဲ့ဘသူကိုမဆိုခွင့်လွှတ်စရာအကြောင်းမရှိဘူးလို့ပြောခဲ့ကြောင်းသတင်းတွေမှဖော်ပြရေးသားကြပါတယ်။မြမခေါင်းဆောင်တွေအားလုံးရဲ့အရေးယူဆောင်ရွက်မှုတွေ၊ကြီးညာချက်တွေနဲ့ဂရိစကားတွေဟာတရားမျှတခြင်းအောင်ဆောင်တဲ့ပြယုတ်တသက်တာဖြစ်တယ်လို့လည်းရေးသားထားတာကို New Age Online သတင်းစာမှာဖတ်ရှုရပါတယ်ရှင်
။ကိုပိုင်အုပ်ချုပ်ခွင့်ရဖို့အတွက်လှုပ်ဆောင်တဲ့ဝါရိုရဲ့ပန်းနယ်လီမာမှုဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင် Dominic Lucifer ရဲ့ဆောင်းပါးကိုမေလ28ရက်နေ့ထုတ် The Diplomat စာဆောင်မှာဖတ်ရပါတယ်။သူတို့ကိုမြန်မာနိုင်ငံရဲ့မူရည်ရာစာတွေဒါမှမဟုတ်တရုတ်ဘက်တော်သားတွေလို့မြင်နေကြတဲ့ပုံရိပ်ကိုဝါတိုင်းသားတွေကဖယ်ရှားဖို့အတွက်စူးစမ်းနေပါတယ်တဲ့တကယ်တော့ဝါတို့ရဲ့ဌာနမှာနေထိုင်သူအများစုမှာမြန်မာမှတ်ပုံတင်မရှိကြပဲသူတို့မှာဆေးရစတန်းကအစတေးဝင်မရှိတယ်လို့အရာရာဟာအတိတကျရဲ့လို့မရှိပဲအမြဲပြောင်းနေနေတာမို့ရှင်တန်ရေးအတွက်ကို့ချောက်ပေါ်ကိုရက်ကြရတာပါဒါပေမဲ့သူတို့ရဲ့ UWSC လက်နက်ကင်တပ်ဖွဲ့ဟာအရှိအရှာမှာအစိုးရမဟုတ်တဲ့အကြီးဆုံးလက်နက်ကင်တပ်ဖွဲ့ဖြစ်ပြီးတရုတ်မြန်မာဆက်ဆံရေးမှာအရေးပါတဲ့ဌာနကနေပါဝင်နေပါတယ်တဲ့ဗမာပြည်ကွန်မြူနတီပါတီကနေခွဲထွက်ပြီး UWSC တည်ထောင်ခဲ့တဲ့ဝါရီဟာ1989ခုနှစ်မှာအဲ့ဒီချိန်ကအစ်စ်စိုးရနဲ့ငင်းချင်းသဘောတူစာချုပ်ချုပ်ဆိုနိုင်ခဲ့တာကြောင့်အခုဆိုအနှစ်30ပြည့်ခဲ့ပါပြီ။ဧပြီလ18ရက်နေ့ကစပြီး3ရက်ကြာအကြီးအကျယ်ကျင်းပတဲ့ဒီဌာနမှာသူတို့ရဲ့ကြီးမားတဲ့စစ်အင်အားကိုပြသခဲ့ရုံမက ဒေတာရင်တရုတ်ရင်ချင်းမှုနဲ့နိုင်ငံရေးဩဇာအရှိန်ဟုန်နဲ့လွှမ်းမိုးနေတဲ့ကြားကပဲဝါတိုင်းရင်းသားတွေရဲ့ခိုင်မာတဲ့ရင်ချင်းမှုရှိချောင်းကိုပါပြသခဲ့ပြီးသူတို့ကိုပြည်ထောင်စုမြန်မာနိုင်ငံအတွင်းကကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေတာတစ်ခုဖြစ်နေတရားဝင်အသိမှတ်ပြုပေးဖို့ဝါခေါင်းဆောင်ပေါ့ယူချန်းကထပ်လောင်းပန်ကြားခဲ့ပါတယ်ဒီပွဲအတွက်မြန်မာနိုင်ငံမှာဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့ခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုဖိတ်ကြားခဲ့ပေမဲ့မတက်ရောက်ခဲ့တဲ့အတွက်သူဟာလဲသူ့အရင်သမရဦးသိန်းစိန်လိုပဲထိထိရောက်ရောက်မလုဆောင်နိုင်တာကိုပြသနေတယ်လို့ရှေ့ဆက်မတိုးနိုင်သေးတဲ့ NCA ငင်းချမ်းရေးစာချုပ်နဲ့အမျိုးသားပြန်လည်တင့်မြန်ရေးအတွက်ဆက်ပြီးစ조사နေတာတွေ့ရတယ်လို့ဝေဖန်ပါတယ်။ဝဒေတာကန်တွေကတော့သူတို့ဟာနှစ်ပေါင်းများစွာလှစ်လျူရှုတာကိုခံနေရတာကြောင့်အခုချိန်မှာသူတို့ကိုမြန်မာအစိုးရကနားလည်တင်ပါပြီလို့ဆိုပါတယ်။ဘိန်းဆိုင်ပြိုးလေးရှိတဲ့တောင်သူတွေအတွက်ရဘာလူအပင်မျိုးနဲ့အစားထိုးဖို့စ조사နေတယ်လို့ခဲမဖြူထုတ်လို့ရင်းနဲ့လုပ်ငန်းအပြောင်းအလဲတွေလှုပ်လာနေတဲ့သူတို့ကိုမူရရာစာတွေအဖြစ်မြင်နေတာကိုပြောင်းလဲစေချင်ကြတဲ့အပြင်မြန်မာနိုင်ငံတည်းကတိုင်းရင်းသားအုပ်စုတစုအနေနဲ့ရပိုင်ခွင့်အပြည့်ပေးဖို့ရောကိုပိုင်အုပ်ချုပ်ခွင့်ပေးဖို့ကိုပါတောင်းဆိုနေကြတယ်လို့ရေးသားထားပါတယ်
အခုဆက်လက်နှာစင်လေးလာချရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတန်ကစီစဉ်ပို့ချထားပါတယ်ရှင်
ဒီကိရိမနဲ့တင်ပြမယ် idiom အသုံးကတော့
a rude awakening
ဖြစ်ပါလေစာလုံးပေါင်းက a ကတခု r u d e rude ကရိုင်းပြတာဒါမှမဟုတ်ရုပ်တရက်အထိတ်တလန့်ဖြစ်စီတာ a w a k e n i n g awakening က awake ဆိုတဲ့အရာကနိုးနေတယ်လို့၄ဘယ်ရတဲ့စကားကနေဆင်းသက်လာတာဖြစ်ပြီး awakening ကတော့နိုးကြလာတာကိုဆိုလိုတာဖြစ်ပါတယ်ဒီနေရာမှာနောက်အတိတ်ပဲတမျိုးကတော့အမှန်တရားကိုသိလာတာအတိတ်တရားရစီတာကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီဘေကတော့ရုပ်တရက်ကြီးအလန့်တကြားအိယာကနိုးထလာတာပေါ့ idiom ဆိုတဲ့တပိုက်ဒီဘေကတော့အမှန်တရားကိုသိလာတော့လူတူတွေသိကိုထိတ်တလန့်တုံ့လုပ်ဖြစ်စေတာစိတ်ဆင်းရဲမှုကြီးစေတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့နဖူးတွေဒူးတွေဖြစ်လာတယ်တနည်းအမှန်ကိုသိလာတဲ့အခါမှာကို့နဖူးကိုရိုက်ပြီးအချိုးနှဲပါရောလားမလွယ်ပါလားလို့ပြောရမယ့်အခြေအနေမျိုးဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crowe ရဲ့ဥပမာကိုနားဆင်ကြကြရအောင
် You've been so spoiled by your parents, John. I'll tell you, you are in for a rude awakening when you have to take care of yourself.
ဂျွန်ကြီးမိမိဘာတွေကတော့မင်းကိုတိတ်ပြီးအလိုလိုက်ထားကြတာမင်းကိုငါပြောမင်းမင်းဟာမင်းနေရတော့မင်းဆိုရင်တော့မင်းတော့တကယ်မလွယ်ဘူးအချိုးနှဲလိမ့်မယ်လို့အသေးပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် You've been so spoiled by your parents, John. I'll tell you, you are in for a rude awakening when you have to take care of yourself.
နဖူးတွေဒူးတွေကြတော့မလွယ်လာတဲ့အခြေအနေမျိုးလူကိုသိစိတ်ဆင်းရဲစေမယ့်အကျိုးနဲ့မဲ့အခြေအနေမျိုးဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
rude awakening
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒလလတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရတာပါရှင်အခုကိုသားညုံအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေ့လာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတည်းဒီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ငင်းငယ်ရေးခီးဘာတွေများအခက်ကြုံနေရတယ်လဲဆိုတာပါမြန်မာနိုင်ငံရဲ့ဒီငင်းငယ်ရေးလုပ်ငန်းစဉ်ကိုဦးစားပေးလှုပ်ဆောင်ဖို့ရည်မှန်းထားတဲ့ NLD အစိုးရလက်ထက်မှာငင်းငယ်ရေးလုပ်ငန်းစဉ်တွေရာရှိမတိုးတာပဲနဲ့ရှိပြီးသားဒီပြဿနာတွေကိုမရှင်းနိုင်သေးဘူးမကပြိပခအစ်အချို့ပါတိုးလာနေပါတယ်ဒီနေ့လုပ်ငန်းစဉ်တွေရှေ့တိုးနိုင်မှုအတွက်ဘာတွေအခက်အခဲကြုံနေရသလဲဆိုတာကိုကျွန်တော်တို့ daily life season မှာဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးပင်နိုင်ကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့ UNFC ရဲ့ပြောခွင့်ရသူလည်းဖြစ်တယ်။နောက် ANC ရခိုင်မျိုးသားကောင်စီရဲ့အတွင်းမှုလည်းဖြစ်တယ်ဦးထွန်းစောဖြစ်ပါတယ်။နောက်တူကတော့တိုင်းသားခေါင်းဆောင်တူဖြစ်ပါတယ်။သူကဒီလက်ရှိမြန်မာနိုင်ငံဒီနေ့လုပ်ငန်းစဉ်တွေမှာလည်းတဲ့ပါဝင်နေတဲ့လူဖြစ်ပါတယ်။ပုံမူကြီးခုံးဦးကပါ။ ဥထုံးစော်တော့လီလိုင်းပေါ်ရောက်နေပါပြီခင်ဗျာဥခွန်ဥကလီလိုင်းပေါ်မရောက်သေးပါဘူးကျွန်တော်အရင်ဆုံးဥထုံးစော်ကိုဖိတ်ခေါ်ချင်ပါတယ်ဥထုံးစော်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ
်အဲကိုထုံးစော်ကြီးခုနကကျွန်တော်ပြောသွားလို့ပါပဲညီငယ်ကြီးလုပ်ငန်းစဉ်က NLD အစိုးရဒီသူတို့မူဝါဒထဲမှာတကယ့်ကိုထိတ်တန့်ဦးစားပေးလုပ်ငန်းဖြစ်တယ်ဒါပေမဲ့လည်း NLD အစိုးရလက်ထက်မှာပဲဒီညီနေလုပ်ငန်းစဉ်တွေကရှေ့မတိုးနိုင်မနဲ့ပြောရမယ်ဆိုရင်အေလိုမျိုးပြိပခတစ်တွေထပ်ပြီးပေါ်လာတာနောက်ဆေးတင်မမှုတွေကြုံနေရတာဒါမျိုးတွေထပ်ထပ်ဖြစ်နေတယ်ခင်ဗျကျွန်တော်အရင်ဆုံးသိချင်တာကတော့လက်ရှိ UNFC နဲ့ဆက်ဆက်နေတဲ့အခြေအနေပါ UNFC မှာပြောရမယ်ဆိုရင်တော့မွန်တို့ဘာတို့ကတော့ဒီမွန်ပြည်သက်ပါတီဘာတို့ကတော့ဒီ NCA ထိုးလိုက်ပြီပေါ့နော် UNFC ရဲ့ NCA ထိုးနိုင်ချေအလားလား UNFC ရဲ့နောက်ဆုံးဒီညီနေလုပ်ငန်းစဉ်နဲ့ပတ်သက်တက်ထူးခြားချက်လေးသိပြစီ
နောက်ဆုံးအခြေအနေကတော့ကျွန်တော်တို့ကြံနေတဲ့အဖွဲ့တွေပေါ့ဗျာဒီ UNFC ထဲမှာနှစ်ဖွဲ့ပေါ့နော် LDU Lao Democracy ရုံးနဲ့ Mobile Party တို့လက်မဲ့ရေးထိုးပြီးတဲ့နောက်ပိုင်းမှာကြံနေတဲ့အဖွဲ့မှာကျွန်တော်တို့ဒီ KNPP ရှိတယ်ကျွန်တော်တို့ ANC ရှိတယ်နောက်ပြီးတော့မှ SSPP ရှိတာပေါ့ဗျာဆို SSPP ကတော့သူကဒီတန်း bilateral နဲ့နောက်ပြီးတော့မြောက်ပိုင်းမှာမေးအဖွဲ့မှာပါဝင်ပြီးတော့သွားနေတယ် KNPP ကလည်းပဲကျွန်တော်တို့ bilateral အနေနဲ့သွားနေတယ်ကျွန်တော်တို့ ANC ကိုကြတော့ဒီတက်မတော်ဘက်ကဒီတက်ဖွဲ့မရှိအကြောင်းကိုဝန်ခံရမယ်ပြီးဒီ SCA လက်မှတ်ရေးထိုးပြီးမှဆွေးနွေးဆွေးနွေးကိုလာရမယ်ဆိုပြီးတော့အဲ့လိုမျိုးကန့်သက်ထားတယ်ပေါ့အဲဆိုတဲ့အခါကျတော့ဒီ bilateral ဆွေးနွေးမှုကတော့ကျွန်တော်တို့ ANC အဖွဲ့အစည်းနဲ့မရှိဘူးဆို KNPP တို့နဲ့ SSPP တို့နဲ့ bilateral အဲဒီဂျူဂျာဂျူဂျောပေါ့နော်ဒီကြားထဲမှာရပ်ပန်ရကဆွေးနွေးတာတော့တွေ့ရပါတယ်ဒါပေမဲ့ NCA လမ်းကြောင်းဘက်ကိုတော့မရောက်နိုင်ကြသေးဘူးပေါ့ဗျာ။ဆိုရင်ခုနပြောတဲ့ကျွန်တော်တို့ကြံနေတဲ့အဖွဲ့တွေအထက်မှာလည်းပဲအမတော်ရဲ့ကျိုးသိမ်းကတ္တချက်တွေနဲ့အဲသူ့ရဲ့ဟိုပေါ့ဒီတစ်ဖက်သက်အဲသတ်မှတ်မှုအောက်မှာပဲသူတို့သွားနေရတာဖြစ်တယ်။အဲ့လိုအနေထားမှာရှိတယ်။ပြီးရင်နောက်တစ်ခုကကြတော့ဒီအားလုံးပါဝင်ရေးဆိုတဲ့အခြေခံအောက်မှာလုပ်ခဲ့ကြပေမဲ့လို့လက်ရှိကတော့ဒီအားလုံးပါဝင်ရေးကိုမဖော်ဆောင်နိုင်ဘူး။အဲကျွန်တော်တို့ဒီအရင်တော့ကတော့ NCCD အနေနဲ့လုတ်ခဲ့တာပေါ့နော် NCCD အနေနဲ့လုတ်ခဲ့တဲ့အခါမှာဒီ NCCD မှာပါဝင်တဲ့အဖွဲ့16ဖွဲ့ထဲကသူက6ဖွဲ့ကိုဦးသိမ့်သိမ့်ဆိုးရကတက်မတော်အသိမမပြူပေါ့နော်ဆိုအားလုံးပါဝင်ရေးကမရှိတဲ့ခါကျတော့ဒီအခြေခံအကြောင်းတရားကဒါကပြဿနာဖြစ်လာတာပေါ့နော
်ဟုတ်ကဲ့
ဥပမာဒီတိုင်းပြည်ရဲ့ဖွဲ့စည်းပုံရေးဆွဲဖြစ်စဉ်တွေမှာအားလုံးပါဝင်ပြီးဖော်ဆောင်ခဲ့မယ်ဆိုရင်ဒီနေ့လိုမျိုးအခြေအနေပေါ့လေဒီဖွဲ့စည်းပုံအကျက်တီးပြဿနာရောက်ချိန်မှာရောက်မှာပေါ့အခုလည်းပဲအားလုံးပါဝင်မှုနဲ့ရေးဆွဲခဲ့တဲ့ဒီ NCA ဟာအားလုံးပါဝင်မှုမရှိတဲ့အခါကျတော့ဆက်သွားဖို့ခက်နေရပြီပေါ့ဗျာဆိုအားလုံးဆိုရမှာတော့ကျွန်တော်တို့ဦးသိန်းစိတ်ဆိုရလက်ထက်မှာတွေးဆုံဆွေးနွေးတုန်းကပါဝင်ခဲ့တဲ့တိုင်းဒေသလက်နက်ကတော်လှန်ရေးအဖွဲ့ CEO 21ဖွဲ့လုံးကိုအနည်းဆုံးအားဖြင့်ပါဝင်ခွင့်ရှိဖို့လိုတယ်လို့ကျွန်တော်တို့ကမြင်တယ်ပေါ့နော်ဒီ NCA ကိုတော့ဒီမကြေမလည်နဲ့သူတို့ကတက်တုပ်ရိုက်ပြီးတော့မှ2015အောက်တိုဘာမှာလက်မဲ့ရေးထိုးခဲ့ကြတယ်အဲ့ဒီနောက်ပိုင်းမှာအားနည်းချက်တွေပေါ်လာတယ်ဆိုရင်ဒေါ်စုအစိုးရလက်ထက်ရောက်တဲ့ခါကျတော့ဒီ NCA မှာအားနည်းချက်တွေကိုပြန်ပြုပြင်ဖို့ဆိုပြီးတော့မှကျွန်တော်တို့ဒီ UNFD ဘက်က DBN အနေနဲ့ပေါ့လေအစိုးပြချက်ရှစ်ချက်လုပ်ပြီးတော့မှကျွန်တော်တို့အားနည်းချက်တွေကိုပြုပြင်ဖို့အစိုးပြတယ်ဒါပေမဲ့တက်မတော်ဘက်ကအဲ့ဒါကိုလည်းပဲလက်မခံဘူးပေါ့ဗျာ
ကျွန်တော်ဒီနေရာမှာလည်းကြားဖြတ်မိချင်တာကဒေါန်ဆန်းစုကြည်နဲ့အစိုးရဘက်ကနေပြီးတော့သူတို့ဘက်ကပြောနေတာက NCA ကိုထိုးလိုက်ကြပါတိုင်းသားတွေထိုးလိုက်ကြပါထိုးလိုက်ပြီးလို့ရှိရင်တခြားနိုင်ငံရေးဆွေးနွေးပွဲတွေဖရက်ကိစ္စတွေဆွေးနွေးကြရအောင်ဆိုရယ်ပြောတဲ့စကားရှိပါတယ်ခင်ဗျပြောမယ်ဆိုရင်အခုက NCA ကထိုးတဲ့အဖွဲ့ကထိုးတယ်မထိုးတဲ့အဖွဲ့မထိုးတဲ့ခါကျရှေ့ဆက်ဖို့တည်းနဲ့ခက်နေတဲ့သဘောသူတို့ဘက်ကမြင်ပုံရတယ်အဲ့တော့ထိုးလိုက်ပါကျန်တဲ့ကိစ္စနိုင်ငံရေးကိစ္စဆက်ပြောမယ်လို့ပါပါတယ်ဒါပေမဲ့ထိုးဖို့အတွက်ဘာကြောင့်တိုင်းသားတွေဘက်ကခက်နေရလဲခင်ဗျဟ
ုတ်ကဲ့ခုနကကျွန်တော်ပြောတဲ့အတိုင်းပဲလေဒီ NCA ကိုထိုးလိုက်ပါဆိုတဲ့အချိန်မှာသူတို့ကကြိုတင်ဒီကန့်သက်ချက်တွေရှိတယ်ပေါ့ဗျာအဲ precondition တွေကိုဒီတက်မတော်ဘက်ကချမှတ်ထားတာတွေရှိတယ်တစ်ခွဲ့နဲ့တစ်ခွဲ့မတူဘူးပေါ့နော်ဆိုကျွန်တော်တို့ဒီခုနပြောတဲ့ UNFD ပါဆိုလို့ရှိရင်ကြံတဲ့ခွဲ့တွေထဲမှာဟိုမှာကျွန်တော်တို့ ASC ဆိုလို့ရှိရင်တက်ခွဲ့မရှိကြောင်းကိုဝန်ခံရမယ်ဒါမှပဲ NCA ထိုးလို့ရမယ်အဲ့လိုမျိုးပြောတယ်ပြီးရင်တပြိုင်တည်းမှာဟိုမှာမြောက်ပိုင်းမှာမေးဆိုတဲ့အထက်မှာလည်းပဲဒီညီနောင်၃ခွဲ့ကိုသူတို့ကနေပြီးတော့မှလက်နက်ကလမ်းစဉ်ကိုစွန့်ရမယ်နော်လက်နက်ကလမ်းစဉ်ကိုစွန့်မှပဲသူတို့ကဒီ NCA မှာပါဝင်လက်မှတ်ရေးထိုးခွင့်ပေးမယ်ဆိုပြီးအဲ့လိုကြိုတင်ကန့်သက်ချက်တွေလုပ်တယ်ဗျဆိုတော့ NCA ကိုထိုးလိုက်ပါဆိုတာဒီ NLD ဆိုရကတော့ရိုးချင်းစွာနဲ့သူကပြောတာပေါ့ဒါပေမဲ့တက်ဖက်ကတက်မတော်ဘက်ကအဲ့ဒါကိုသူကကြိုတင်ကတ်သက်ချက်တွေလုပ်ထားတယ်ဒါကတက်မတော်ရဲ့ဟောပေါ့တရည်တည်ထုတ်ကင်ထားတဲ့သူ့ရဲ့အသေးရက်တီတဲ့ရက်တီချက်ပေါ့နော်ဒီဥသိမ်းစိန်ဆိုရလက်ထက်တုန်းကသူအတိမတ်မပြုခဲ့တဲ့ NCCD ရဲ့အဖွဲ့ဝင်6ဖွဲ့ကဒီနေ့သူတို့ကြိုတင်ကတ်သက်ချက်တွေနဲ့သူတို့က NCA မှာပါဝင်လာဖို့အဲ့လိုမျိုးလုပ်နေတာဖြစ်တယ်ဆိုတော့အဲဒီကနေဒီအတူတူက NCA ကိုလုပ်ပြီးမှနော်ကျွန်တော်တို့လက်မဲ့ရေးထိုးကနီးမှာ
အသိမဲ့မပြုဘူးဆိုပြီးတော့မှအဲ့လိုကပ်ပြီးမှလုတဲ့ခါကျတော့ဒါယုံကြည်မှုကိုထိခိုက်ခဲ့တယ်ပေါ့ဗျာနော်အဲ့ဒီမှာတဆင့်ပေါ့အဲ့ဒါ2015အောက်တိုဘာမှာဖြစ်ခဲ့တဲ့ယုံကြည်မှုထိခိုက်တဲ့ပြဿနာပြီး2015 2016 2019အခု2018ဒီသွားလိုက်တဲ့ခါကျတော့ဒါလက်မရေးထိုးထားတဲ့အဖွဲ့အစည်းတွေကြားထဲမှာအကောင့်တွေဖော်မှုဖြစ်ခြင်းကိုကျွန်တော်တို့ကြည့်တဲ့ခါမှာကြားတဲ့ခါကျတော့ဒီ NCA အတိုင်းတော့သဘောတူညီချက်တိုင်းအကောင့်တွေဖော်နေတာကိုမတွေ့ရဘူး။နေပါအားနည်းချက်တွေအများကြီးဖြစ်လာတယ်။ NCA လက်မရေးထိုးပြီးတော့တိုက်ပွဲတွေပြင်ဖြစ်ကြတယ်။ဆိုတဲ့ခါကျတော့ဒီအခြေအနေအောက်မှာ NCA ကိုမထိုးရသေးတဲ့တိုင်းသားလက်နက်ကန်တော်လှန်ရေးအဖွဲ့အစည်းတွေနဲ့ဘယ်လိုထိုးနိုင်မလဲ။ဒါကိုယုံကြည်မှုကိုရောရရှိအောင်လက်ရှိအစိုးရတက်မတော်ဘက်ကပြသဖို့လိုတယ်လို့ကျွန်တော်မြင်တယ်။
ဟုတ်ကဲ့ခင်ဗျာ
။အထူးသဖြင့်ထုတ်ပြီးပြောရမယ်ဆိုလို့ရှိရင်တော့ NCA မှာအားနည်းချက်တွေရှိနေတယ်ဗျာ။ဒီအားနည်းချက်တွေကိုပြုပြင်ဖို့လိုတယ်လို့ကျွန်တော်တို့မြင်တယ်။အဲ့ဒီအားနည်းချက်တွေကိုပြုပြင်ဖို့အတွက်ကျွန်တော်တို့ဒီ UNFDPN ကနေပြီးတော့မှတော့အစိုးပြုချက်ရှစ်ချက်လုပ်ခဲ့တာအဲ့ဒါပဲ။အဲ့ဒီအစိုးပြုချက်ရှစ်ချက်ကိုကျွန်တော်တို့ဆက်ခွန်းလာကြအောင်ဆွေးနွေးခဲ့ရတယ်။နောက်ဆွေးနွေးခဲ့ပြီးတော့မှအဲ့ဒီမှာရလက်ကလည်းပဲသိဆိုမှုတွေဖြစ်နေတယ်။ဒါပေမဲ့ကျွန်တော်တို့အဲ့ဒီ DPN ထဲကနေပြီးတော့မှဖွဲ့စည်းနှစ်ဖွဲ့ကလက်မရည်ထိုးသွားတယ်အဲသူတို့ကတော့ဒီငြိမ်းချမ်းရေးကော်မရှင်နဲ့ DPN ကြားမှာ9ချိန်မြောက်เนาะဆွေးနွေးမှုရလက်ကိုသူကအခြေခံပြီးတော့လက်မထိုးတယ်ဒါမှမဟုတ်အဲ့ဒီဆွေးနွေးမှုရလက်ကနေပြီးတော့သူတို့အဖွဲ့စည်းနှစ်ဖွဲ့ကလည်းလက်ရှိအခြေအနေမှာအကောင့်တွေဖော်လို့မရဘူးဆိုအဲ့လိုမျိုးတွေပေါ့ဗျာဒါအချိန်ကြီးဖြစ်ခဲ့တာပေါ့ကျွန်တော်တို့ခုနကလာတာဆွေးနွေးမှု
ဟုတ်ကဲ့ကိုထွန်းဆိုခဏလေး line ပေါ်မှာနေပြီးပါဦးခင်ဗျာကျွန်တော်တော့ရှင်တွေချုပ်ဒီ line ပေါ်ရောက်လာလို့သူတို့လှည့်ပေးကြမှာတယ်တော့ရှင်တူဖြစ်တဲ့ကိုစလိုက်ပွေကွန်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
โอเคဒီကဟန်တာနေလားတော့တတ်မတော်ပဲလို့ခေါ်မှာပေါ့နော်ဘာဖြစ်လို့လဲဆိုရင်သူက NCA လမ်းကြောင်းကိုခင်းထားတယ် NCA မှာသူတို့မဆိုင်ဆုံးက UPDJC ရဲ့အခမ်းအနား UPDJC မှာဥပမာစစ်တီးရစစ်ပြင်းလုံးကြီးလာခမျိုးမှာချက်မှတ်မဲ့မူပေါင်းလေးဆိုရင်တော့ UPDJC မှာရင်သဘောတူရတယ်အဲ့တော့ UPDJC မှာပဲ2008ဖွဲ့စည်းပုံလိုပဲတတ်မတော်က25ဘက်ခိုင်နှုန်းချုပ်ပါနေတယ်တတ်မတော်မထောက်ခံဘဲနဲ့ဘာပြထောင်စုသဘောတူညီချက်ကိုမှချက်မှတ်လို့မရဘူးအဲ့တော့ကြံတဲ့ဥစ္စာတွေကိုထားလိုက်ဒီ UPDJC ရဲ့ခန့်ကန်တာကမင်းချင်းကိုလည်းသူတို့ကဟန်တာနေတာဖြစ်တယ်အဲ့တော့ဖြစ်တိုက်နေတယ်ဆိုတာလည်းပဲသူတို့အခွင့်အရေးသူတို့ဖြစ်တယ်ဖြစ်အောင်ပဲသူတို့ကတိုက်နေကြတဲ့ခါကြတော့ဒီပြည်လုံးကြီးလာခါရပ်တန့်သွားတာလေ GPDC ရဲ့ခန်းကဏ္ဍကတမရော250ခိုင်နှုန်းပါရတယ်တမရောမဖောက်ခံမနေမြင်ရတဲ့ကိစ္စကဘာမှ NCA တခုလုံးကိုလည်းစိုက်ခတ်မှဖြစ်တယ်အဲ့တော့ဒီတိုင်းဖြစ်နေနေဆိုရင်တော့အာရှင်းလာလာတော့ဒီတမရောကမဆုံးဘူးဆိုရင်တော့မဖြစ်နိုင်ဘူးလို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ခင်ဗျာကိုစလိုက်ဝေကုန်ကျေးဇူးပါတော့ရှင်ကိုစလိုက်ဝေကုန်ကတမရောအဟန်တာတယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ခုနကတမရောကတော့ဟန်တာဖြစ်နေတဲ့သဘောကတော့တရရှင်တော်များမြင်ကြတယ်ကျွန်တော်သိချင်တာကအစိုးရရဲ့သဘောဒါလက်ရှိ NLD အစိုးရရဲ့ညီညာရေးနဲ့ယက်တီကျက်သူရဲ့အားထုတ်မှုကတော့တကယ်တမ်းလုံလောက်လောက်ဖြစ်ပါရဲ့လားခင်ဗျာ
အဲကျွန်တော်တို့ဒီစိတ်ခွနလာကြဆွေးနွေးခဲ့တဲ့တွေ့ကြုံရဆိုလို့ရှိရင်တော့အစိုးရဘက်ကသူကသဘောထားယက်တီကျက်ကတော့မှန်တယ်သူတို့ကပါလဲဆိုတဲ့ကကြတော့ NCA အပြင်ဒီသူတို့ကဆွေးနွေးလို့မရဘူးဆိုတော့ကြိုတင်ကက်တဲ့ချက်မရှိဘူးဒီတက်မတော်ဘက်ကကြတော့ NCA မှတပတ်အခြားမရှိဘူးဆိုပြီးအဲ့ဒီတရသေးယက်တီကျက်ရှိတယ်ဒါကတော့ NLD ရဲ့ယက်တီကျက်ကတက်နဲ့ဆိုင်ရင်တော့သူဘက်ကမှန်တယ်လို့ပြောလို့ရတဲ့တစ်ချက်ရှိတယ်ပြီးရင်ဒီကျွန်တော်တို့ရဲ့ဆွေးနွေးပွဲမှာ NLD ရဲ့ယက်တီကျက်ကတော့ပါလဲဆိုတော့အရာအားလုံးကစိစက်ကြီးနဲ့ဆွေးနွေးလို့ရတယ် Everything is negotiable ဆိုပြီးတော့မှအဲ့လိုဒီ NLD ရဲ့ဟိုပါတော့ဒီကျွန်တော်တို့ဆွေးနွေးရေးကိုယ်စားလှယ်ခေါင်းဆောင်ကအဲ့လိုမျိုးအမြဲလိုလိုပြောတာရှိတယ်ဒါပေမဲ့ပြဿနာပါလဲဆိုတော့ तू ကတက်မတော်ရဲ့သဘောထားကို तू ကကြော်လွန်လို့မရဘူးဒါတက်မတော်က NLD ကနေပြီးတော့မှ NLD တို့ရနေပြီးတော့မှဒီ NCA ကနေပြီးတော့မှနော်အပြုပြင်ပြောင်းလဲလို့တဲ့သဘောထားပြတော်ညာလည်းပဲတက်မတော်ကနေပြီးတော့မှအပြုပြင်ပြောင်းလဲလို့မရဘူးဆိုတဲ့အခြေအနေအောက်မှာ तू လည်းလုံဆန်လို့မရဘူးအဲ့ဒါကြောင့်ဒီနေ့အားနေချက်ကပြဿနာပါလေဆိုတော့အခြေခံအားဖြင့်အခက်အခဲကအဲ့မှာအကျက်တိဆိုင်နေတာဖြစ်တယ် NCA မှာအားနေချက်ရှိနေလို့ဒီနေ့လက်မဲ့ရေးထိုးထားတဲ့အထူးသဖြင့် KNU အဖွဲ့အစည်းကတော့ NCA ပါအားနေချက်တွေကိုပြုပြင်ဖို့ဆိုပြီးတော့အဆိုပြုနေရပြီဖြစ်ပါတယ်ဒီဟာကပါလေဆိုတော့အစားမကောင်းခဲ့လို့အနှောက်မတေချာသို့သူလိုဖြစ်နေရတာဖြစ်တယ်ဒီအခြေခံပြဿနာကနိုင်ငံရေးပြဿနာဖြစ်ပေမဲ့နိုင်ငံရေးတိတဲ့အဖြေရှာလို့တဲ့နိုင်ငံရေးစင်တာသဘောထားကတက်မတော်မှာအမှန်တကယ်မရှိဘူးဆိုတာကိုသက်သေပြနေတယ်။ဒါကြောင့်နောက်ဆက်တွဲပြဿနာတွေအနှိမ့်ထိုင်ုံတွေကထပ်ပြက်လာနေရတာလို့ကျွန်တော်အဲ့လိုမြင်ပါတယ
်။ဟုတ်ကဲ့ခင်ဗျာဒီကုနာကိုထွန်းဆိုပြောထားတဲ့အထက်မှာကိုကျော်ရှင်မိတဲ့မိကုန်းလည်းအကျုံးမြင်သွားမယ်လို့ထင်ပါတယ်ခင်ဗျာ။သူမိထားတာကတော့အဲဒီလက်မှတ်ထိုးတဲ့ NCA ဖွဲ့တွေချစ်ဖွဲ့ကနေပြီးတော့ဆဲဖွဲ့ထိတိုးလာပြီးမယ်ရှေ့မတိုးနိုင်ဖြစ်တယ်လား။ဘာကြောင့်မှလည်းတိကျသိကြမှာ။ကိုထိုးဆောင်ပဲပြန်မိကြမှာလေခင်ဗျာ။ဒီလက်ထက်မှာပြဿနာတက်လို့ပြောမယ်ဆိုအေအေကိစ္စပေါ်လာတဲ့ကိစ္စပါ။ခုနေ့ကတက်မလို့ကုစလေပြောခွင့်ရသူတူပြောသွားတယ်။အေအေနဲ့ပတ်သက်လို့သူတို့ဆွေးနွေးနိုင်မယ်။ဒါပေမဲ့ ရခိုင်ဒေသမှာတော့အခြေချခွင့်မပေးဘူးဆိုတဲ့သဘောထားတမရမှာရှိပုံရတယ်ဒီအိတ်တိုင်းပြောသွားပါတယ်ခင်ဗျာကျွန်တော်သိချင်တာကကုထွန်းစော်ကလည်းရခိုင်မျိုးသားကောင်စီရဲ့တွင်မှုတယောက်ဖြစ်တဲ့ခါကျတော့အေနဲ့ရခိုင်မျိုးသားကောင်စီရဲ့ဆက်ဆက်မှုရောဘယ်လိုရှိပါလဲအေနဲ့ပတ်သက်လို့ကုထွန်းစော်ရဲ့သဘောထားဘယ်လိုရှိပါလဲ
ကျွန်တော်ခုနပြောတဲ့အတိုင်းပါပဲကျွန်တော်တို့နှစ်ဖွဲ့စလုံးကဒီ NCSA ချုပ်လုံတုံးကအတူတကွပါဝင်ပြီးတော့မှပေါ့နော်အဲဒီလုတ်ခဲ့ကြတယ်စစ်စစ်ညှိနှိုင်းမှုဆွေးနွေးရေးမှာတောက်လျှောက်ပါဝင်ခဲ့ကြပါတယ်ဥဒိန်ဆိုင်ဆိုရလက်ထက်မှာဒီငိမ့်ချင်းရေးပေါ်ဆောင်ခဲ့စကြရနေ NCCT အဖွဲ့ဝင်ဖွဲ့စည်းအနေနဲ့ပါဝင်ခဲ့တာဖြစ်ပါတယ်ဆို NCA စာချုပ်ပေါ်လေဒီနောက်ဆုံးဤကိုချုပ်ကဏ္ဍမှာအဲဒီအစိုးရတက်မတော်ဘက်ကကျွန်တော်တို့နှစ်ခွဲစလုံးကိုအတိမတ်မပြူဘူးပေါ့နော်ခုနပြောတဲ့ NCCT အဖွဲ့ဝင်16ခွဲတဲ့က6ခွဲကိုအတိမတ်မပြူတဲ့ထဲမှာကျွန်တော်တို့ဒီရခိုင်တဲကကျွန်တော်တို့အဖွဲ့စည်းနဲ့ခုနပြောတဲ့ ULA အဖွဲ့စည်းနဲ့ပါတာပေါ့ဗျာနော်ဒါနဲ့ဖွဲ့စည်းလုံးကိုအတိမတ်မပြုတဲ့အချိန်ဒီအောက်မှာဒီ NCA ရဲ့ဘောင်ပြင်ပကိုကျွန်တော်တို့ကရောက်သွားတယ်။ဆိုတော့ဒီနေ့ NLD ဆိုရတက်လာတဲ့အချိန်ဒီအောက်မှာကြားတဲ့ခါကျတော့အဲကျွန်တော်တို့ ULA အဖွဲ့စည်းကအခုကတိုက်ပွဲပေါ်ဆောင်ရတဲ့အနေအထားကိုရောက်သွားတာပေါ့နော်။သူတို့ကလည်းပဲကိုဒေတာမှာကိုအခြေချနေဖို့အတွက်စီရယူမန်းချက်ရှိတဲ့အတိုင်းသူတို့ပေါ်ဆောင်နေတဲ့သူတို့စီမံကိန်းကိုလက်တွေ့ကျကျလုပ်နေပြီလို့ကျွန်တော်တို့အဲ့တိုင်းပဲမြင်တယ်ဒီဒီအခြေအနေကဘာကြောင့်ဒီလိုဖြစ်သွားတယ်လဲဆိုတဲ့အခါကျတော့တိုက်ပွဲကဒီအမှန်တော့ကျွန်တော်တို့ကနော်ပေါ်ဆောင်စရာမလိုတဲ့အခြေအနေအောက်မှာအဲဆိုလို့ရှိရင်တော့အရင်တော့ SCCD ခေတ်ကလေးကနေကျွန်တော်တို့ကအတူတကွာအားလုံးပါဝင်အောင်လုပ်လိုက်မယ်ဆိုလို့ရှိရင်အဲဒီလိုမျိုးအခြေအနေကိုရောက်ချင်မှလည်းရောက်နိုင်မယ်လို့ကျွန်တော်ကအဲ့လိုမြင်တယ
်ဟုတ်ကဲ့
ဒီနေ့ကြတဲ့အခါကျတော့ဒီအခုတကြောပြန်တိုက်ပွဲတွေပြန်ပြီးတော့မှဖြစ်လာရတဲ့အခြေအနေအောက်မှာကျတော့ဒီနေ့ NCA လမ်းကြောင်းဘက်ကိုလာပါဆိုတဲ့အချိန်ဒီအောက်မှာတော့ဒါတော်တော်လေးခက်ခဲတဲ့အနေအထားကိုရောက်သွားပြီလို့ကျွန်တော်ကမြင်ပါတယ
်။ဟုတ်ကဲ့ကျွန်တော်သရရှင်တူလီလိုင်းပေါ်မှာရှိပါတယ်။ကုဆိုးဝေဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ။ဦးထွန်းစော်ရှိပါတယ
်။ပြည်သူ့စစ်မဲ့ပတ်သက်လို့27ရာစုပြည်လုံးကြီးလာခိုင်းတော့စူးစမ်းနေကြတာပေါ့ဗျာ။ပြည်ရဲ့ပြောမယ်ဆိုရင်ငင်းကြီးအတွက်အပြင်းမခံနေတဲ့ပုံကိုယ်ရှိတယ်လို့မကောင်းတက်လို့ရောက်နေတဲ့လူတွေလည်းရှိတယ်။ပြီးတော့ပြောကောင်းစားကောင်းလို့ရောက်နေတဲ့လူတွေလည်းရှိတယ်ပေါ့။ဆိုတော့အနာတခြားစိတ်တခြားဖြစ်နေသေးတယ်ကျွန်တော်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒါပေါ့လေဟိုကျွန်တော်တို့ဒီဗုဒ္ဓဝင်ရာဇဝင်တွေဗုဒ္ဓဝင်ပေါ့အဓိကတော့ဇက်တော်တွေမှာရှိပါတယ်သဘုံအဆက်ရှိတယ်သဘုံအတုတွေလည်းရှိတယ်ပြီးတော့ကျွန်တော်တို့ဒီပြည်သူစစ်ကြီးကအနှစ်90ဟိုတိုက်ခဲ့တော့သဘုံဟိုမြန်မာနိုင်ငံမှာသဘုံအဆက်တွေကလည်းတစ်ခါတစ်ခါမှာနှစ်90လောက်တိုက်လိုက်တော့အတုတွေဖြစ်သွားတယ်ဆိုတော့ဒီပြဿနာဒီပြဿနာတွေကြောင့်ဒီလိုလေဟာဟိုတက်လက်ကြောက်ကတက်လက်ကြောက်ကတပုံလေးကြောက်ကလက်နှကိုင်းအားလုံးကိုကြောက်နေရတယ်ပေါ့နော်ဆိုလို့ရှိရင်ကျွန်တော်တို့ဟိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဟိုတရားမင်းကဟိုဗန်နီကပလိုက်တယ်မပူသေးဘူးဆိုတော့ကျွန်တော်ကကုလသမဂ္ဂငင်းငင်းတက်အနေနဲ့လာမှဟိုပြည်ပြည့်အတွက်တာမလားငင်းငင်းကငင်းငင်းတက်ဖွဲ့တွေရောက်လာမှပြည်ပြည့်အတွက်တာမလားဆိုရင်ကျွန်တော်ပြည်သူအကျိုးပဲကျွန်တော်ရှေ့ရှုပြီးကျွန်တော်စဉ်းစားနေရပေါ့ဗျာဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကိုစိုးဝေကျေးဇူးပါခင်ဗျာဒါကိုစိုးဝေရဲ့သဘောထားအမြင်ဖြစ်ပါတယ်ကျွန်တော်နောက်ထပ် Thrush 2ရဲ့စာပေးဖတ်ချင်ပါတယ်မောင်တက်တနာအမေရိကန်ပြည်အောင်စုကပါငင်းနေလူငန်းစင်တွေရှေ့တိုးနိုင်ဖို့အဓိကဟန်တာဖြစ်နေတာကတက်မတော်ခေါင်းဆောင်တွေကဖြစ်ပြီးတော့အစိုးရအုပ်ချုပ်မှုအောက်မှာမရှိဘဲစင်မြိုင်အစိုးရသဘွယ်သူတို့တီးကြရက်တည်နေခြင်းအခြေခံဥပဒေပြင်ဆင်လို့မရအောင်လို့လွှတ်တော်တွေထဲမှာစစ်တပ်ကူစလဲတွေကိုထည့်သွင်းခြင်းအဖြစ်တနိုင်ငံလုံးပြစ်ခတ်ရက်စီ NC ကိုလက်မှတ်ထိုးအောင်မှာကြောက်ရွံ့နေတာကြောင့်လို့ပဲယူဆပါတယ်တဲ့အထူးဖြစ်တော့စစ်ကောင်းဆောင်တွေအစိုးရအုပ်ချုပ်မှုမရောက်သေး၍ကာလပတ်လုံးစစ်ကောင်းဆောင်တွေရဲ့ညီငယ်ရေးစကားသံတွေအပေါ်မှာတန်တရားဖြစ်နေကြမှာမလွဲပါဘူးတဲ့ဒီချက်တွေဟာညီငယ်ရေးလုပ်ငန်းစဉ်တွေရှေ့တူဖို့အတွက်အစိုးရအတွက်ကြီးမားတဲ့အခက်အခဲတွေလို့ပဲယူဆပါတယ်ဆိုပြီးဖော်ပြပါတယ်နောက်ပိုင်းသူရေးထားစာရေးရှိပါကျွန်တော်အချုပ်ပြီးတော့ဖော်ပြတာပါဒါကတော့မောင်တက်တနာအမေရိကန်ပြည်တော်စုကပါကျွန်တော်ဒါနဲ့ပတ်သက်လို့ပဲကိုထွန်းစော်ပဲမေးချင်ပါတယ်ခင်ဗျအစိုးရဘက်မှာရောညီငယ်ရေးလုပ်ငန်းစဉ်တွေမှာတကယ်ကိုသူတို့အတွက်အခက်ကြုံနေပြီလား
ဟုတ်ကျွန်တော်ခုနတင်ပြတဲ့အတိုင်းပါပဲဒီသူ့မှာအခက်အခဲကတော့ဒီတက်မတော်ရဲ့သဘောထားကိုသူကြော်လုံလို့မရဘူးဒီ2008ဖွဲ့စည်းပုံအရသူကတက်ကတက်လုပ်ကိုလုပ်မယ်အစိုးရကအစိုးရလုပ်ကိုလုပ်မယ်ဆိုပြီးတော့အဲ့လိုမျိုးဟိုစီးချရတယ်ပေါ့ဗျာနော်ဆိုရင်အဲ့ဒီချိန်ဒီအောက်မှာဒီအခုဒီတောင်ဆန်းစုကြည်အစိုးရကတက်မတော်ရဲ့ဒီစီးရေးလှုပ်ရှားမှုပေါ့နော်စစ်စင်ရေးတွေဟူသမျှမှာသူကဟိုတိုင်းရင်းသားလက်နက်ကတော်လည်းဖွဲ့စည်းတွေကိုဘလောက်ပဲတိုက်တိုက်ပေါ့ဗျာနော်အတုအနေနဲ့ဝင်ပြီးတော့မှတားရာဟန်တာမရှိဘူးအဲဥသိမ်းစိန်ဆိုတာလက်ထက်တုန်းကဆိုလို့ရှိရင်ဥမာဒီကျွန်တော်တို့ဒီမြောက်ပိုင်းဘက်မှာနော်တိုက်ပွဲပြင်းထန်တဲ့ကာလာတုန်းကတော့သူဟိုတားခဲ့တာပဲနော်ဒီနေ့ကျွန်တော်တို့ NLD ဆိုရလက်ထက်အခု2016ကနေဒီနေ့အချိန်ကာလတည်သူကတားစီမှုမလုပ်တဲ့အပြင်ဟောစစ်စင်ရေးလုပ်ဖို့အတွက်ကိုပါသူကနေပြီးတော့မှခွင့်ပြုချက်တွေလုပ်ပေးနေတဲ့အနေထားကိုရောက်သွားတဲ့ခါကျတော့ ဒီ NLD အစိုးရဟာနေပြီးတော့မှအတ္တမတော်နဲ့တသားရရှိရဆိုတဲ့အနေထားကိုရောက်သွားတယ်။အဲဒါကြောင့်ဒီ NLD အစိုးရဘက်ကတော့သူတက်ရဲ့နော်ဒီငင်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာသူကရောင်းမြတ်တဲ့ပုံစံမျိုးနဲ့တွားနေရတယ်လို့ကျွန်တော်မြင်တယ်။အမှန်တော့ NLD အစိုးရမှာသူမှငင်းချမ်းရေးမူဝါဒ9ရက်သူမှချထားတာရှိတယ်။ဆိုတော့တမရောကကိုယူစည်းချုပ်မှာငင်းချမ်းရေးမူဝါဒသူမှ6ချက်ရှိတယ်။ဆိုတော့ဒီအစိုးရရဲ့ငင်းချမ်းမူဝါဒ9ရက်နဲ့တမရောကကိုယူစည်းချုပ်ရဲ့ငင်းချမ်းမူဝါဒ6ရက်ဟာမတူကြပါဘူး။တိကျစီဖြစ်တယ်။သို့ပေမဲ့လို့လေသူတို့ကငင်းချမ်းရေးလုပ်ငန်းစဉ်ကိုလုပ်ကြတဲ့အခါကျတော့ခုနကတက်ပိုင်းဆိုင်ရာကိစ္စမှာ NLD အစိုးရဘက်ကဘာမှဝင်ရောက်ဆွဖက်ပြီးတော့မှပြောကြားနိုင်တဲ့အနေထားမရှိဘူး
။ဟုတ်ကဲ့
။မူဝါဒဆိုရင်အဲ့လိုမျိုးတွေးရတယ်။ဒါပေမဲ့စီရေးစစ်စင်ရေးတွေလုပ်တဲ့အခါမှာကြားတဲ့အခါကျတော့သူတို့အစိုးရနဲ့တက်မလို့ဟာတထက်တဲ့သဘောလိုမျိုးကြာသွားတဲ့အချိန်ဒီအောက်မှာတော့အခုကငင်းကြဲရေးဆွေးနွေးမှုတွေတော့ကျွန်တော်တို့ဒီစိစဲညှိနှိုင်းမှုတွေပေါ်မှာသွားပြီးတော့မှရက်ခတ်နေပြီဖြစ်ပါတယ
်ဟုတ်ကဲ့
အဲ့ဒီအစိုးရဟာလူထုကဖြစ်ခဲ့တဲ့အစိုးရလို့မူလကတော့ယုံကြည်ထားခဲ့ပေမဲ့လို့ဒီနေ့သူ့ရဲ့လက်တွေ့ဖော်ဆောင်နေတဲ့ငင်းကြဲရေးဆွေးနွေးမှုတွေအရာပေါ့နော်ဒီမြေပြင်အချိန်တွေကိုသူတားနိုင်စီးနိုင်ခြင်းမရှိတဲ့ပုံမှာသူ့ကိုလည်းပဲတက်နဲ့တစ်ဖက်တည်းကြားတယ်ဆိုပြီးတော့မှအဲ့လိုယုံကြည်မှုတွေဖြစ်လာတဲ့အတွက်ဒီဆွေးနွေးမှုတွေပေါ်မှာသွားပြီးတော့မှရက်ခတ်မှုတွေရှိနေတာကိုအခုတွေ့ရပါတယ်
ကိုကျွန်တော်ဟုတ်ကဲ့ကျွန်တော်အချိန်ကနောက်ထပ်10မိနစ်2မိနစ်လောက်တော့ရပါသေးရဲ့ကျွန်တော်နည်းနည်းလေးချုပ်မိကျင်တာကညီညာရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ညီညာရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ခုနကပြောလို့တက်မလို့က NCA ပေါ်မှာပဲအဓိကခံရက်နေတယ်နောက်တစ်ဖက်မှာ NCA လမ်းကြောင်းကြီးကလက်ရှိမြန်မာနိုင်ငံညီညာရေးလုပ်ငန်းစဉ်ရဲ့အဓိက mainstream လို့ဖြစ်နေတယ်ဒါပေမဲ့အခုဆိုရင်ဝါရုမြောက်ပိုင်းဖွဲ့လူကနေပြီးတော့အဆိုပြုလာတာရှိတယ် NCA မဟုတ်တဲ့တခြားလမ်းကြောင်းစဉ်းစားချက်ပေါ့အဲ့ဒါကတကယ်ရောလက်တွေ့ကြရလားကိုထွတ်စွာအမြင်သိကြပါလား
ကျွန်တော်မြင်တာကတော့ဒီ NCA လမ်းကြောင်းမှာအပအချားမရှိဘူးဆိုတော့ဒီတက်မတော်ရဲ့တရေတေဝါရကြောင့်ဒီနေ့ငင်းကျဲဆွေးနွေးမှုတွေကအဟန့်တတွေဖြစ်နေတာဖြစ်တယ်။အဲ့ဒါကြောင့်ဒီ NCA မှာတပအချားမရှိဘူးဆိုတော့တရေတေဝါရကိုစွန့်လွတ်လိုက်ပြီးတော့မှ NCA လမ်းကြောင်းအပြင်ပေါ့နော်ကျွန်တော်တို့တိုင်းပြည်ရဲ့ငင်းကျဲရေးကိုရှာဖွေလို့ရတဲ့နည်းလမ်းတွေအများကြီးရှိပါသေးတယ်ဆိုတော့ဒီလိုစဉ်းစားမျိုးစဉ်းစားချက်မျိုးအခြေခံအောက်ကနေသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ရဲ့ငင်းကျဲရေးလုပ်ငန်းစဉ်ကိုဒီထပ်ပြီးမှပေါ့လို့နော်တဆင့်တင်လို့ရမယ့်အနေထားတွေပေါ်ပေါက်လာလိမ့်မယ်လို့တော့ကျွန်တော်မြင်နေ
ဟုတ်ကဲ့ကျွန်တော်တို့ဒရက်လီလိုက်အစီအစဉ်အချိန်လဲဆီသွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဦးထွန်းစောနဲ့ကျွန်တော်တို့ view သောရရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျဒရက်လီလိုက်အစီအစဉ်ကိုတော့ဒီမှာပဲကျန်လောက်ဝင်ပြပ
ါကုသညအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်ကာနေညဒရက်လီလိုက်ပြန်လဲထုတ်လွှင့်ချက်အစီအစဉ်ဖြစ်ပါတယ်ရှင်အခုဗုဒ္ဓဦးနဲ့မနက်ခင်းမြန်မာနဲ့ဒေသနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်
နိုင်ငံမောက်28နိုင်ငံပါဝင်တဲ့ EU ဥရောပသမဂ္ဂမှာပြီးခဲ့တဲ့သတင်းပတ်ထဲဥရောပသမဂ္ဂပါလီမန်ရွေးကောက်ပွဲကြီးကျင်းပပြီးခဲ့တဲ့နောက်ခုဥရောပခေါင်းဆောင်တွေဟာသူတို့နှစ်သက်တဲ့ထိပ်တန်းယာရူ EU ထိပ်တန်းယာရူတွေအတွက်ရွေးချယ်ဖို့လုပ်နေပါတယ်။ဒါပေမဲ့တက်တန်းကုံဆုံးတော့မဲ့ EU ကော်မရှင်ဥက္ကဋ္ဌရန်ကလော့ရန်ကာရဲ့နေရာမှာဆက်ခံမဲ့သူရွေးချယ်ရေးမှာတော့သဘောထားမတိုက်ဆိုင်ပဲဖြစ်နေကြပါတယ်။သမရရဲ့လူငင်းချမ်းသာခွင့်နဲ့ပြန်ပြီးလွတ်လာတဲ့ Righteous သတင်းတောင်နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့နှုတ်ဟုတ်မနေ့အင်္ဂါနေ့မှာ American ပြည်တော်စုနယူးယောက်မြို့ Columbia တက္ကသိုလ်မှာကျင်းပတဲ့2019ခုနှစ်အတွက်နိုင်ငံတကာသတင်းဆိုင်ရာပူလစ်ဇာဆုကိုလက်ခံရယူခဲ့တာဖြစ်ပါတယ်။ Islam ဘာသာကိုဆန့်ကျင်တဲ့တရားတွေဟောပြောသူအထူးသဖြင့် Ronja Taiwan ကိုမုန်းတီးသူလို့နာမည်ကြီးတဲ့ဥဝိရသူကိုအနောက်ပိုင်းခင်တရားရုံတွဲဖက်တရားသူကြီးကအင်္ဂါနေ့မှာဖန်ဝရန်ထုတ်လိုက်ပါတယ်။ရဲတပ်ဖွဲ့တာဝန်ရှိသူတွေကတော့ဖန်ဝရန်ရထားပြီဖြစ်တဲ့အတွက်အချိန်တို့အတွင်းမှာပဲဥဝိရသူကိုဖမ်းဖို့ရှိတယ်လို့သတင်းမီဒီယာတွေကပြောပါတယ်။မလေးရှားနိုင်ငံဟာချမ်းသာတဲ့နိုင်ငံကြီးတွေအမှိုက်စွန့်ပြန်နေရတဲ့ခုဖြစ်မလာစေရအတွက်စွန့်ပစ် plastic metric တန်းချိန် 3,000 လောက်ကို American Britain Canada Australia နဲ့ Spain နိုင်ငံတွေစီပြန်ပို့မယ်လို့ပြောပါတယ်။ Philippines သမရကလည်းအမှိုက်ကုန်တစ်တာ69လုံးကို Canada ကိုပြန်ပို့ဖို့အမိန့်ထုတ်ထားပါတယ်
။ဗုဒ္ဓဦးနဲ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြသွားတာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်ရှင်ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်ဝင်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25လောက်ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ် VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.